ကျေနေမိမိတို့ပြုလုပ်တဲ့ကုသိုလ်ရဲ့ပုဗ္ဗာကကိုစည်းစည်းရှင်ပုဂ္ဂိုလ်ပေါင်းတို့အားညတန်းပေးဝေမှုမိမိတို့အတွက်လည်းပဲနိဗ္ဗာန်ကြည်မှန်းပြီးတော့ရည်သက်ချမှုမပြုလုပ်မီမှာနှုမောဒနာတရားဟောကြားပေးပါသည်ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက္ကရာ1369ခုနှစ်တကြောင်မုံလာပြည့်ခရစ်နှစ် 2005 ခုနှစ်မြို့ဝင်မာလာ25ရက်အင်္ဂါနေ့မှာသတိုင်းတော်မျိုးမြတ်စွာဘုရားကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းကောင်းပြုကြတဲ့ကုသိုလ်ရှင်များကကွယ်လွန်သူတရားဤကောက်ယူဒဂမာဤတော်တောင်းတိန်တို့အားလူနဲ့နေပန်သုံးတန်သောချမ်းသာမှုခံစားစေနိုင်ရန်ရည်သူမှန်းထားပြီးတော့ဥညွန့်သိမ့်တော်တင်ပြီးကောလင်းနေသားသူဥကျော်ဝင်တော်တင်တဲ့အရှင်မင်းဝန်ထေဆိုင်နေသားသူကိုယ်လင်းအားတော်သိမ့်သိမ့်ညတဲ့တင်တဲ့တဲ့တော်များများအားလုံးညီကုံမောင်နှမများကသူပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အရင်ဒီအခါမှာအာယောဟာမှာခောက်ဆွဲစွန်းနေ့လေခါမှာမောင်မြတ်တော်ဖြစ်ဝေဘုရားရှင်များဆက်ကတူတန်းကြခြင်းနောက်ပြီးတော့သခိုင်းတော်မျိုးများတက်ကြကြောင်းတိုင်းမှာဆွမ်းကြောင်းတက်မှာသုံးသုံးနေတဲ့တောက်ရီကံခန္ဓာသိမ့်တော်တဲ့စိတ်သိမ့်ကံကုန်ကြတဲ့တောက်ရည်ခံအတွက်ဥခင်စိတ်တော်ခင်ဖို့ရွှေရမင်းမိသားစုဥကျော်ဝင်းတော်တင်တဲ့ရွှေမင်းဝန်ထေဆိုင်မိသားစုတော်များများအများတည်းထေဆိုင်ကိုဘိုးတီမခင်ခင်ထေမိသားစုတို့လေးဦးကစုပေါင်းပြီးတော့တောက်ဒီရေကံအတ္တရေတန့်ဖြစ်ဖို့အတွက်ရေကံကိုထောက်လုပ်ပြီးတော့တူတန်းကြတယ်ပေါ့နောက်တကြောင်မုန်းလာလို့လာစား73ရင်းနေရတဲ့ပဲမောင်ကျော်စွာသိရင်မွေးနေ့မင်္ဂလာဖြစ်ကုညွန်သိမ့်တော်တင်ကြည်မိသားစုကအာယုံခါမှာကြာကြံကြောစွန်းဆက်ကတူတန်းခြင်းတကြောင်မုန်းစားကတစ်ချက်၄ရင်းနေမှာကိုလင်းမျိုးကဥဖိုးမုံတော်များတတ်မိသားစုကအာယုံခါမှာကောင်းခြင်းစွန်းဆက်ကပြီးတော့နေ့ခါမှာလည်းပဲတော်တင်ကြည်နေညီမတို့ကဆွမ်းရင်များဆက်ကတူတန်းခြင်းဆဲကုသိုလ်ကောင်းမှုကြောင်မုံလာတန်14ရက်နေ့ရလေပဲနေစွန်းဟင်းများဆက်ကတ်တူတန်းခြင်းနောက်ပြီးတော့ဓမ္မပူဇာဖြစ်နေကိုတင်မောင်ဝင်းမာဝင်းဝင်းကြီးတို့က9000ကျပ်ဦးကျော်ဝင်းတို့တင်နေဤတို့က9000ကျပ်ဦးခင်စိန်တို့ခင်ဖို့က1000ကျပ်ဦးညွန့်သိန်းတို့တင်ကြီးတို့က9000ကျပ်ဇော်ခိုင်က9000ကျပ်ဇော်ခင်မီမိသားစုက6000ကျပ်ကိုဝင်းနိုင်မခိုင်မန္တလေးမိသားစုက1000ကျပ်ဒေါက်တာထွန်းညင်ဒေါက်တာဆူဆီအုံးသာမောင်ရှင်နဲ့မောင်မင်းတန်တော်မိသားစုကရေချိုးကံပူရီထောက်လို့ရမှာတသိန်းကျပ်ဒေါ်ဆက်မြင့်မိသားစုကဓမ္မပူဇာခြင်း9000ကျပ်ဆိုပြီးတော့စုပေါင်းပြီးတော့ကုသိုလ်ပါဝင်ကြတယ်ပေါ့အဲ့တော့ယနေ့မိမိတို့ပြုစုနဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကဒီအင်္ဂုတ္တရနိကေမှာလာရှိတဲ့သတ္တကနိဗ္ဗာန်မှာလာရှိတဲ့တမောတမသုတ်တံကိုဟောကြားပေးပါပါတမောဓမ္မသုတ်တံဆိုတာပုဂ္ဂိုလ်၄မျိုးလေးသာဖွဲ့ပြီးတော့ကိုယ့်ကိုယ်ကိုဘယ်လိုပုဂ္ဂိုလ်မျိုးအနေပြီးတော့ဘယ်လိုအထင်တန်းဖြစ်အောင်ပြောင်းလဲပြီးတော့ပြုပြင်ရမယ်ဆိုတာမိမောင်းဖို့ပြတဲ့သုတ်တံကိုတမောဓမ္မသုတ်တံဖြစ်နေတန်ခိုင်နာတင်ခဲ့တယ်ပေါ့အဲ့တော့ဒီတမောဓမ္မသုတ်တံကိုမဟောကြားပြမှာဘုရားအာလုံးစဉ်းစားကြရလေးတခုကိုမိမိတို့နေရရောက်တဲ့အခါမှာလည်းပြန်ပြီးတော့စဉ်းစားဖို့ချက်တစ်ချက်ဘုန်းကြီးကနည်းနည်းပြောကြနေပေါ့။ဘာလို့လဲဆိုတော့ယခုခေတ်မှာကဘာသာရေးနဲ့ပတ်သက်လို့သံဃာတော်ရှင်မြတ်ကြီးဘက်ကကြည့်လို့ရှိရင်လည်းပရိယတ်တိဆိုင်ရာတွေမှာစာမေးပွဲတွေဓမ္မသရိယာနဲ့စသီးတော့မျိုးစုံပြီးဝန်သားစာမေးပွဲတွေတိပိဒကတရစာမေးပွဲတွေပေါ့။ထိတ်ဆုံးသည့်အအောင်မြင်ဆုံးခေတ်ကာလလာတတ်မှတ်လို့ရှိရင်ဒီချိန်မှာရပါပါပါရှင်းလို့လေဆိုတော့မျိုးတိုင်းမျိုးတိုင်းမှာပရိယတ်ရဲ့အကျော်မျိုးတွေသိပြီးတော့ထွန်ကားနေတဲ့အချိန်ဖြစ်ပါပဋိပတိဘက်ကကြည့်လို့ရှင်လည်းပဲမိမိတို့မျိုးရွာဌာနတွေမှာလည်းပဲဒီလိုပဲပေါ့တရားပွဲတွေကြည့်လို့ရှင်လည်းပဲအများကြီးကျင်းပနေကြတယ်အထူးတရားပွဲတွေရောရိုးရိုးတရားပွဲတွေနောက်ပြီးတော့ပဋ္ဌာန်းပွဲတွေအတည်းကင်းဖို့အတွက်ဆိုပြီးတော့ဒီပဋ္ဌာန်းပွဲတွေလည်းပဲမြဲကျင့်သုံးပြီးတော့တရားသက္ကံတွေလည်းပဲအမြဲတမ်းသက္ကံတွေရောတခါတည်းရမှမိမိတို့လာတဲ့သက္ကံတွေရောအလုံးလုံးနေကြတော့ပฏิပတ်ဘက်ကရောပရိယတ်တိဘက်ကရောအလုံးပါ ခေတ္တကခေတ္တမှာဒီခေတ်ဟာထွန်ကားသောလို့အလုံးသတ်မှတ်လို့ရတဲ့ပုံရှိပြီပေါ့အဲ့တော့ဘာသာရေးဘက်ကကြည့်ကြည့်လူမှုရေးဘက်ကကြည့်ကြည့်အလုံးတိုးတက်နေတဲ့အချိန်မှာလူတွေရဲ့စိတ်တက်ရေးရနေကြည့်လိုက်တဲ့အခါမှာလွန်ခဲ့တဲ့ဆယ်နှစ်လောက်ကဆယ်စုနှစ်တခုလောက်ကနေခုချိန်နဲ့ပြန်ကြည့်လို့ရှိရင်တဖြည်းဖြည်းဆုပ်ယုပ်နေတဲ့အပိုင်းပိုင်းတော်တော်များများတွေ့ရတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းတောင်မြတ်မဟာသန္တာယုံမှာနေခဲ့တယ်ပေါ့ဒီလိုနေခဲ့ပြီးတော့ပညာသင်တဲ့အချိန်မှာခုချိန်ကနေပြန်ကြည့်တော့မျှော်မှန်းကြည့်လို့ရှိရင်ကိုတော့ကဟာကပို့ပြီးတော့စိတ်တက်ရေးရတယ်ပို့ပြီးတော့မြင်မာတယ်ဒီလိုပဲခံစားလို့ရပါတယ်တရားဓမ္မတွေလည်းပဲခုခေတ်မှာမိမိတို့ရဲ့လောကီဘက်မှာဆိုလို့ရှိရင်လည်းပွဲတည်တည်ဒေါက်တာပွဲတည်ကမိမိတို့မြန်မာနိုင်ငံမှာပဲယူလို့ရတယ်လောကီဘက်ကလည်းပဲပွဲမျိုးစုံတန်ခါတော်ရှင်မြတ်တွေဘက်ကလည်းပဲပညာတတ်တွေပေါ်ပြီးတော့ပွဲမျိုးစုံရတယ်အခမ်းအနားအဖြစ်လည်းပဲတရားပွဲတွေလည်းပဲပေါ်တယ်နောက်ပြီးတော့ဒီအန္တရာယ်ကင်းမှုအတွက်ဘာသာရေးပွဲတွေလည်းပဲအများကြီးပဲတရားစခန်းတွေလည်းပဲအများကြီးပဲဒါပေမဲ့လို့ပြန်ပြီးတော့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုနှစ်ခုကိုပြန်ပြီးတော့အောက်မေ့ကြည့်လို့စိတ်တည့်ရေးရဆိုင်ရကြတော့တစ်ဖြည်းဖြည်းနဲ့ပြန်တန်းခတ်ထန်လာတာတွေများများလာတာတွေ့ရတယ်။အဲ့တော့တကယ်လို့များစဉ်းစားဝေဖန်နိုင်ရှိတဲ့ခုခေတ်ပုံကူတွေကခုခေတ်ကြောင်းသားတွေကနေခဲ့ဒါဘလို့ဖြစ်မလဲဆိုတော့ကိုယ့်အကူပြန်ပြီးတော့မိကုံထုတ်เสียကောင်းမှမလို့ဒါတွေးစီရတော့တခုဖြစ်တယ်ပေါ့ရှိခိကဘာသာရေးခန္ဓာတွေတာမွေပဲအောင်တာတွေနဲ့ဆက်ပြီးတော့လောကီယောလောကုတ္တရာယောဒီလောက်မများခဲ့ဘာသာရေးပွဲတွေလည်းပဲဒီလောက်မများခဲ့ဒါကြီးနဲ့တိတ်တက်ရေးရတယ်မှာမောင်နှမချင်းချင်းတဦးနဲ့တဦးကိုကြီးရိုင်းချင်းမှုတွေမေတ္တာတရားတွေဒီတဲ့ပို့ပြီးတော့ထွန်ကားခဲ့တယ်လို့ခံစားလို့ရပါတယ်တန်ခါတော်ရှင်မြတ်တွေဘက်ကကြည့်ရင်လည်းရှိခိကတာမွေပွဲတွေဘာတွေလဲဒီလောက်မပေါ်များသေးဘူးဒါလောက်လည်းမအောင်သေးဘူးငြင်းငြင်းမှုကြတော့ဒီတဲ့ပို့ပြီးတော့ခံစားလို့ရတယ်လို့ဒီလိုခံစားလို့ပြန်ပြီးတော့သုံးသက်လို့ရတယ်ဒါဘာကြောင့်လဲလို့မေးဖို့တူမေးခဲ့မိမိတို့ကိုယ့်အကူပြန်ပြီးတော့စဉ်းစားသင့်တဲ့ချက်တစ်ချက်ဒီထက်ကနေပြီးတော့ခေါင်းကြီးအနေနဲ့ဘာစဉ်းစားချက်တစ်ခုပေါ်လာတယ်ဆိုတော့အာလုံးပုဂ္ဂိုလ်တွေဟာဘာသာရေးဘက်ကရောသံဃာဘက်ကရောအာလုံးပရိယတ်တိပฏิပတ်တိနေဘက်ကရောလူပုဂ္ဂိုလ်တွေဘက်ကရောဒါနလူတန်းတဲ့နေရာမှာလည်းပဲရှိကြတဲ့သားတွေပฏิပတ်တိဘက်ကရောပရိယတ်တိဘက်ကရောပညာတတ်တွေတရားစခန်းတွေလည်းပဲရှိကြတဲ့သားတွေဘာဖြစ်လို့တဖြည်းဖြည်းနဲ့စိတ်တဲ့ရေးရမှာတဖြည်းဖြည်းနှိမ့်ကြတယ်လို့ခံစားလာခဲ့ရတာလဲလို့အဖြေတစ်ခုကိုပြောပါတယ်ခေါင်းကြီးကတော့လက်တွေ့ဘဝနေထိုင်မှုထဲမှာကျင့်သုံးမှုထဲမှာဆွဲဆောင်ပြီးတော့ပေါ်မလာခဲ့တာဒီလိုသုံးသပ်လို့ရပါဘူး။ဥပမာအပြင်ဒါနတစ်ခုကိုပဲပြောကြည့်ပေါ့။ဒါနဆိုလို့ရှိရင်လည်းမိမိတို့ဗုဒ္ဓဘာသာတွေမြေယောပလာတွေမြတ်စွာဘုရားကဒါနဆိုတာပါလေ။ဒါနဆိုတာကိုယ်ရှိနေတဲ့ပစ္စည်းကိုလွတ်လွတ်ကျွတ်ကျွတ်စွန့်ပေးလိုက်တာကိုဒါနလို့ဒီလိုပဲအချင်းချင်းပြန်လို့ရပါဘူး။ကိုယ့်လက်ထဲမှာရှိနေတဲ့ပစ္စည်းဥတုကိုလွတ်လွတ်ကျွတ်ကျွတ်စွန့်ကြဲပေးလိုက်တာဟာဒါနလား။အဲ့တော့ကြောင်းကြောင်းပြန်လိုက်ပေါ့မလွတ်မကျွတ်နဲ့ညှို့လင်းချက်များစွာနဲ့ပေးပြီဆိုရင်ဒါဒါနမဟုတ်ဘူးအဲ့တော့မိမိတို့ယခုခေတ်မှာဒါနတွေဘာတွေပေါ်နေကြတာဒါပေမဲ့လို့တဲ့ဒီဒါနတွေဟာမိမိတို့တိမ်ကြီးဘာတွေအများကြီးကုန်ကြခံပြီးတော့နာမည်ကြီးတဲ့နေရာတွေမှာချင်းချင်းတဲတဲလောက်တာဟုတ်ပဲလူတွေကဒါနလို့ထင်နေကြတယ်တဲ့ကိုယ်ပေါင်းတင်ချင်းချင်းခီးသွားတဲ့အခါမှာသူအတွက်နင်းနာခံပြီးတော့ဘုရားစားစီလေးတက်နိုင်နေတဲ့စေတနာတတ်တတ်လေးနဲ့ဆွန့်လွတ်တာကိုဒါနလို့မြင်တဲ့ပုဂ္ဂိုလ်ကနဲတဲ့အတွက်ကြီးကြီးကျယ်ကျယ်ကြီးလိုတော့လုံနိုင်ပါရဲ့ဒီလိုသေးသေးဘဝလူမှုဆက်ဆံရေးနေ့စဉ်ဘဝတွေ့ထိနေတဲ့အချိန်ကြတော့တဦးနဲ့တဦးကိုယ်ပေါ်မှာကြိုးလာတဲ့တယ်လို့ရှိရင်မေတ္တာမထားနိုင်နဲ့စေနာမထားနိုင်မင်းနဲ့ခုနလိုပေါ့စိတ်တရားဒါနမဟုတ်ဘူးဒါတော့ဒါနမပီတာဘူးထင်ပြီးတော့နေ့စဉ်ဘဝကျင့်သုံးတဲ့တယ်ကိုဒီဒါနကိုဆွဲခေါ်မလာနိုင်ခဲ့ဘူးဒါကြောင့်မို့ဒီဒါနဆိုတာအခန္ဓာကြီးတွေဘာသာရေးပွဲကြီးဖြစ်နေတယ်လေကြီးကျယ်ပြီးတော့နေ့စဉ်ဘဝထဲမှာရောက်လာတဲ့အခါမှာတဦးနဲ့တဦးမေတ္တာတွေပါပြီးခံချောက်ပြီးတော့တဖြည်းဖြည်းစိတ်တက်ရေးရတယ်နေကြတယ်လို့ဒီလိုသုံးသပ်လို့ရတယ်ပေါ့နောက်သီလပိုင်းဆိုင်ရာမှာလည်းဒီလိုပဲပေါ့သီလပိုင်းဆိုင်ရာဒီလိုရှင်လည်းပဲဥပုသီလတွေထောက်တည်ပြီးတော့အဝတ်စားတွေနဲ့တမျိုးတစ်ခုကြီးကျယ်ကျယ်လုံးမှာဥပုသ်ဆောင်တဲ့သီလလုံးတွေလို့ဒီလိုယုံကြည်နေကြတယ်ပေါ့ မိမိတို့စီးပွားရေးလုပ်တဲ့အချိန်မှာလည်းစီးပွားရေးလုပ်တဲ့အခါမှာသူကကိုယ့်ပုံမှာနည်းနည်းလေးကြောသွားလို့ရှိရင်မတိဟန်ဆောင်ပြီးတော့တစ်ချိန်မှာသူ့ကိုအပြစ်မဝေခံနိုင်တဲ့သူ့စိတ်တက်ကိုငါဘယ်လိုပြင်ပေးမလဲဆိုပြီးတော့ဒီလိုကိုရှင်းတီလာစာရိတ္တတီလာဝါရိတ္တတီလာဒီလိုပြုပြင်ပေးခြင်းနဲ့စိတ်တက်ကြီးကဘဝထဲမှာနည်းပြီးတော့တကယ်ကိုဥပုပ်ခန်းဆောင်နေဝင်ပြီးတော့တောင်းတုံးမှာတီလာတောင်းတုံးတယ်လို့ဒီလိုမြင်လာပြီးများလာတဲ့အခါမှာနေ့စဉ်ဘဝကျင့်သုံးမှုမှာတဦးနဲ့တဦးအနစ်နာခံတာကိုဒါတီလာလို့မမြင်ကြတော့ဘူးတုံးနဲ့တုံးကိုကနေပြီးတော့နင့်နာခံလိုက်ရင်ငါအာရရောက်သွားမယ်ဆိုပြီးတော့စိတ်သက်တည်းရသူတော်ကောင်းစိတ်သက်ကနေပြီးတော့မသူတော်စိတ်သက်ပဲဒိမ့်ကြံသွားတဲ့အတွက်ဒီသီလနေရာမှာလည်းပဲတစ်ဖြည်းဖြည်းနဲ့အယူဆတွေကဆရာရှင်ရဲ့လိုတော်နဲ့တစ်ဖြည်းဖြည်းဆန့်ကျင်ဆန့်ကျင်လာပြီးနေ့စဉ်ဘဝကျင့်သုံးမှုတွေမရောက်တဲ့အခါမှာမိမိတို့ဒီမှာဘလောက်ထိုးတက်ပါတယ်ပြောပြောစိတ်သက်ရဲ့ဆိုင်ရာတွေကတစ်ဖြည်းဖြည်းညံ့လာတယ်လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့ဘာဝနာမှုဆိုင်ရာမှာလည်းပဲဒီလိုပဲပေါ့မေတ္တာတွေကရုဏာတွေတရားအထုတ်မှုတွေတရားထုတ်တဲ့နေရာမှာလည်းပဲမိမိတို့တရားစကားတွေသွားပြီးတော့ဝင်တဲ့အခါမှာဒါတွေရင်းယူပြီးတော့တစ်သက်လုံးကျင့်သုံးဖို့အတွက်ထုတ်ရတာပေါ့ဒါတွေကိုဒိဋ္ဌာတွေမှာရင်သာပြီးတော့ဘဝကျင့်သုံးတဲ့အခါကျတော့ကိုယ့်ရဲ့ဒေါသဖြစ်နေတာကိုဒေါသဖြစ်မှမသိမိမိရဲ့တရားပေါ်မှာမကောင်းကျင်တာကိုမကောင်းကျင်မှမသိဘူးဆိုရင်ဒါတွေကတရားထုတ်နေတာပါတကယ်လို့ကိုယ့်ရဲ့စိတ်ကဒေါသဖြစ်တယ်၊သူများပြည့်ပြည့်စုံမတရားလိုချင်တယ်၊သူများရဲ့သားမယားတွေပေါ်မှာစိတ်သက်တည်ကျင်မာတယ်ဒါတွေကိုချက်ချင်းသိတယ်ဆိုရင်လည်းဒါတွေဟာဘုန်းကြီးတို့စိတ်တ္တဉာဏ်ပဒနာတတိပဋ္ဌာန်နဲ့ဝင်ပြီးတော့ဓမ္မကျင့်သုံးရတရားထုတ်ရရောက်ပါအဲ့တော့တရားထုတ်တဲ့နေရာမှာလည်းပဲဒီအခါကြီးရဲ့ကြည့်တွေလောက်ပဲမဟုတ်ဖြစ်နေနေတဲ့ဘဝလူမှုဆက်ဆံရေးနောက်ဆုံးတောင်းတာတဲ့ပုဂ္ဂိုလ်နဲ့တွေ့တာတော့မှအာဒီကောင်းနေလည်းကကျင်းလို့တောင်းတာတာလို့မမြင်မနေဘာကြောင့်တောင်းတာတာလဲဒီလိုတောင်းတာတာနဲ့လွတ်အောင်ငါဘယ်လိုကူညီနိုင်မလဲဆိုတဲ့တရားဓမ္မလေးတွေနေ့စဉ်ပေါ်ရဲမှာကျင့်သုံးမိဆိုရင်အလုံးမှာမြန်မာနိုင်ငံမကောက်မိသားစုတွေနဲ့မိသားစုငင်းကြတဲ့မိသားစုနိုင်ငံတွေနဲ့ပဲငင်းကြတဲ့နိုင်ငံကဘာသူနဲ့ပဲငင်းကြတဲ့ကဘာကြီးဖြစ်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့လိုအပ်နေတာဘာလဲဆိုတော့ဒီဒါနသီလဘာဝနာကိုကျင့်စာစတဲ့တရားတွေကနောက်ဆုံးမှဒီအခမ်းအနားကြီးနဲ့လည်းမကြီးမသက်ပဲနဲ့မိမိတို့ရဲ့နေ့စဉ်ဘဝကျင့်သုံးမှုတွေမှာဆွဲဆောင်နိုင်မှအကျိုးရှိပြီးတော့ပို့ပြီးတော့ငြိမ်းချမ်းမယ်ဆိုတာဒါအလုံးကိုဘုန်းကြီးကသဘောပေါက်သိခြင်းနဲ့ပေါ့ဒီတရားဝင်လာပြီးတော့ကိုယ့်ရဲ့အိမ်ကိုရောက်တဲ့အခါမှာလည်းပဲဘုန်းကြီးပြောတဲ့အစဉ်စားကြည့်ပေါ့ဒီမြေအခြေတမျိုးစုနေတယ်ဆိုရင်ဒီအခြေကိုလက်တွေ့ကြကြသုတေသနာပြုပြီးတော့ကျင့်သုံးပြီးတော့အလုံးကိုမိသားစုပဝန်းကျင်နားလည်အောင်လုပ်နိုင်တယ်ပဲအကျိုးတွေရှိတာပဲသာဘုန်းကြီးလည်းပဲဒီခုတလောမှာမကြမကြတွေးမိတဲ့မိဘတို့ကဖြစ်လာ။ဘာသာရေးရှင်လည်းပဲလူတွေဘက်ကလူတွေလေးမရှိဘူး၊လူကြတယ်၊တန်းကြတယ်။နောက်ပြီးတော့ပညာတတ်တွေလည်းပဲဘုန်းကြီးဘက်ကရော၊သံဃာတော်ဘက်ကရော၊လူတွေဘက်ကရောတိုးတက်လာကြတယ်။သို့တော့ငြိမ်းချမ်းမှုတရားဥပဒေမေတ္တာထားမှုဒါတွေကတော့တစ်ဖြစ်ဖြစ်နည်းတယ်လို့နည်းတယ်လို့ခံစားလာရတာ။ဒီဟာတွေကခန္ဓာမှာပဲပြစ်ထားပြီးတော့နေ့စဉ်ဘဝကျင့်သုံးမှုတွေမှာရောက်အောင်ဆွေးနိုင်တဲ့ပုဂ္ဂိုလ်နေပြီလို့ဒီလိုပဲအဖြေပေါ်လို့ဒါအားလုံးကိုဘုန်းကြီးကမျှဝေပြီးတော့ပေးခြင်းဖြစ်ပါတယ်။ဒါကြောင့်မယင်းဒီဟောမဲ့ဓမ္မဓမ္မသုတ်တုံတွေပဲဒကာဒကာမတွေအားလုံးလာယူပြီးတော့ဒီတရားကိုလာယူပြီးတော့ကိုယ့်အကူဒီတရားကိုနာယုံလေးနဲ့ကောင်းလိုက်တာဆိုပြီးတော့ဒီလိုစိတ်မဖြစ်ပဲနဲ့ကိုယ့်အကူသုံးသပ်ပြီးတော့လူမှုဘဝကျင့်သုံးမှုတွေမှာနည်းနည်းလေးတစ်ဖြည်းဖြည်းချင်းနဲ့ဆွဲပြီးတော့ကျင့်သုံးနိုင်ပို့ပြီးတော့အကျိုးရှိတဲ့အကြောင်းကိုဘုန်းကြီးအားတိုက်တွန်းပါတယ်။အဲ့တော့မြတ်စွာဘုရားကဒီဓမ္မဓမ္မသုတ်တုံကိုဘယ်လိုဟောခဲ့တယ်ဆိုတော့စတာရောမေဘိကဝေပုပ္ပလာတန်တော်တန်ဝိဇာမနောလောကတမေဘိကဝေမဂ္ဂုနိဗ္ဗာန်လိုလားလို့သာမြတ်သမီးတို့လောကတမေဟောဒီကဘာလောကရဲ့အကြည့်တွင်၌ပုပ္ပလာပုဂ္ဂိုလ်တို့သည်စတာရောလေးမျိုးကုန်သောပုပ္ပလာပုဂ္ဂိုလ်တို့သည်တန်တော်တန်ဝိဇာမနောထင်ရှားကြည့်ကြသည်ကုန်၏ကတမေစတာရော၄ပါးသောပုဂ္ဂိုလ်တို့သည်ပဲနိတမောဓမ္မပရာယနောဓမ္မောသောတိပရာယနောသောတိဓမ္မပရာယနောသောတိသောတိပရာယနောတဲ့မဂ္ဂုနိဗ္ဗာန်လိုလားမြတ်သားမြတ်ကြီးတို့တဲ့ကမ္ဘာလောကတဲ့ကြီးတဲ့မှာလူတွေတတဝါတွေအလုံးခြုံညှိလို့ရှိရင်အရေးတွေအချင်းတို့ဘလောက်လောက်များကြီးများပြီတဲ့အလုံးခြုံလိုက်လို့ရှိရင်သဗ္ဗညုတဉာဏ်နဲ့ခြုံကြည့်လိုက်ရင်ပုဂ္ဂိုလ်၄မျိုးလေးသာတွေ့တယ်ဆိုပြီးမြတ်စွာဘုရားကဒီဓမ္မဓမ္မသုတ်တံမှာလူဦးရေတွေကမ္ဘာလောကကြီးနဲ့ချီပြီးတော့သံပေါင်းဘလောက်ရှိတယ်ဘလောက်လောက်ပြောနေတယ်တိရစ္ဆာန်တွေရောဘာတွေရောအလုံးဘလောက်ရှိတယ်လို့ရေတွက်လို့ရှိရင်သင်္ချာတွေကအများကြီးထွက်လာပြီလို့တဲ့ဉာဏ်နဲ့တက်ဝင်ပြီးတော့ခွဲခြားလိုက်မယ်ဆိုလို့ရှိရင်တော့ပုဂ္ဂိုလ်၄မျိုး၄စားကိုရှိတယ်တဲ့၄မျိုး၄စားဘာလို့ဆိုတော့ နံပါတ်၁ကတမောဓမ္မပရာယနောတမောမိုက်မောင်နေသည်တမောမိုက်မောင်နေသောဘဝကန္တာနှင့်ရှင်သည်ဖြစ်၍ဓမ္မပရာယနောမိုက်မောင်သောဘဝကန္တာဟုသောနောက်ထပ်လဲလောင်းလဲလျောင်းရာကတိရှိသောပုဂ္ဂိုလ်၎င်းနှင့်နံပါတ်၁ကယခုလက်ရှိမှာသစ္ဆုတ်ပံဘဝမှာမဲမောင်နေသည်နေရပြီတော့နောက်ဘဝမှာလည်းပဲအမိုက်ထဲမှာရောက်တဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၄ကတမောဇောတိပရာယနောတဲ့ယခုပြစ္ဆုတ်ပံဘဝရောက်နေတာတော့အမိုက်တိုက်ထဲမှာရောက်နေတယ်ပေါင်းမဲနေတဲ့ထဲမှာရောက်နေပြီမလို့အလင်းရောင်တဲ့ကိုရှင်းရှင်းရောက်သွားနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၃ကပါလဲဆိုတော့ဇောတိဓမ္မပရာယနောတဲ့ယခုဘဝပြစ္ဆုတ်ပံလက်ရှိမှာတော့ထွန်းလင်းတောက်ပနေတဲ့လင်းရောင်ဘဝထဲမှာနေပြီးတော့အမိုက်မောင်ဘဝထဲမှာတရွေ့တွေသွားနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၄ရဲ့ဇောတိဇောတိပရာယနောတဲ့ယခုဘဝမှာလည်းပဲထွန်းလင်းတောက်ကြောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့ထွန်းလင်းတောက်ကြောင်နေတဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့ဇောတိပရာယနောထွန်းလင်းတောက်ကြောင်နေဘဝထဲမှာရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ကတမျိုးဆိုပြီးတော့မြတ်စွာဘုရားကပုဂ္ဂိုလ်၄မျိုးကိုဖွဲ့ခြားပြီးတော့ဟောတယ်စတတော်နေဘိကဝေပုဂ္ဂလာတန်တော်တံဝိဇ္ဇမာနောလောကတမေဒိဋ္ဌဝေမဂ္ဂနိဗ္ဗာန်လိုလားလောသာလူသမီးတို့လောကတမေဟောဒီကဘာလောကတဲ့အတွင်ကြီး၌စတတော်ပုဂ္ဂလာ၄မျိုး၄သားကုန်သောပုဂ္ဂိုလ်တို့သည်တန်တော်တံဝိဇ္ဇမာနောထင်ရှားကြည့်ကြပေကုန်၏ဤတိတို့ဘဂဝါသောလောကဒေါတာရှင်တော်မြတ်ဗျာသည်အဝဇ္ဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းနံပါတ်၁ကယခုပြစ္ဆုတ်ပံဘဝမှာမဲမောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့မဲမောင်နေတဲ့ဘဝထဲရောက်ပြီးတော့မဲမောင်နေတဲ့ဘဝထဲကိုရှင်းရှင်းလျှောက်လှမ်းနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၂ကယခုဘဝမှာမဲမောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့ဒါပေမဲ့လို့တဲ့နောက်ဘဝနောက်ကြတော့ဘာဖြစ်သွားတယ်ဆိုတော့ထွန်းလင်းတောက်ကြောင်တဲ့ဘဝထဲကိုရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၃ကယခုဘဝမှာထွန်းလင်းတောက်ကြောင်နေပြီးတော့မိုက်မောင်တဲ့ဘဝထဲကိုရှင်းရှင်းသွားနေတဲ့ကြောက်လန့်နေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၄ကယခုဘဝမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့နောက်ဘဝမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာရှိရာရဲ့ရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ကတမျိုးဆိုပြီးတော့မြတ်စွာဘုရားကသတ္တဉ္ဇဉ်ဉာဏ်နဲ့ကြည့်ပြီးတော့ပုဂ္ဂိုလ်၄မျိုးဟောကြားတယ်ပေါ့အဲ့တော့ပထမဆုံးပုဂ္ဂိုလ်ကဘယ်လိုလဲဆိုတော့မြတ်စွာဘုရားကကိုတော်တိုင်းနဲ့နေပြီးတော့ကိုတော်တိုင်းနဲ့ပြင်ပြန်ပြီးတော့နေပြီးတော့ကျေပြန်ပြီးတော့ဖြေခဲ့တယ်ပေါ့ကတိန္ဒာဘိကဝေပုဂ္ဂလောတမောဟောတိဓမ္မပရာယနောတဲ့ယခုဘဝမှာပစ္စုပန်ဘဝမှာမဲမောင်နေတဲ့ဘဝခန္ဓာပိုင်ဆိုင်ပြီးတော့မဲမောင်နေတဲ့ဘဝခန္ဓာရှိရာရဲ့ရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့ဒီပုဂ္ဂိုလ်ပစ္စုပန်ဘဝမှာမဲမောင်နေတယ်ဆိုတာပါလို့ပြောတာလေဆိုတော့အချက်သုံးချက်နဲ့ပိုင်ခြားရတယ်နံပါတ်၁ကပါလဲဆိုတော့မျိုးရိုးအချင်းလည်းပိုင်ခြားကြည့်တယ်နံပါတ်၂မျိုးနဲ့ပိုင်ခြားကြည့်တဲ့အခါမှာလည်းရုပ်ရည်ဥဒိယအချင်းလည်းပိုင်ခြားကြည့်တယ်နံပါတ်၂ရုပ်ရည်ဥဒိယအချင်းပိုင်ခြားကြည့်ပြီးတဲ့အခါမှာနံပါတ်၃အနေနဲ့စည်းစိမ်ဥစ္စာတွေပိုင်ခြားကြည့်တယ်ဒီသုံးချက်နဲ့ပိုင်ခြားလိုက်လို့ရှိရင်ဒီပုဂ္ဂိုလ်ဟာအမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်ကထွန်းလင်းတောက်ကြောင်နေတဲ့ရေလင်းရောင်ထဲမှာရောက်နေတဲ့ပုဂ္ဂိုလ်လားဆိုတာပေါ်လိမ့်မယ်တဲ့အဲ့တော့အမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်ဆိုတာဘာလို့ဆိုတော့တိတာဘိကဝေဧကေသောပုဂ္ဂလောနိဇေကုလေပစ္စသာသောဟောတိတဲ့တချို့ပုဂ္ဂိုလ်တွေကဒီဘုရားပြစ္ဆုတ်ပံဘုရားတော်ဖြစ်လာကြတယ်ဒါပေမဲ့လို့တဲ့မျိုးယူအားဖြင့်ကြည့်လိုက်လို့ရှင်နိဇေကုလေတိတ်ပြီးတော့နိမ့်ကြတယ်တဲ့ယထာကတိရိနာကာတိသာရောလဘတိတဲ့အဲ့ဒီမျိုးမျိုးနဲ့ရောက်သွားလို့ရှိရင်တနေ့လုံးမှတနေ့သားတော်မှမရှိဘူးတဲ့သူကအစာတော့အတွက်အဝတ်ထည်အတွက်အင်မတန်မှအစာတော့လေးတစ်လုံးရဖို့အတွက်အဝတ်ထည်လေးတစ်ခုရဖို့အတွက်အင်မတန်မှခက်ခဲပင်ပန်းပြီးတော့ဘဝသိပြီးတော့ကြံတန်းလိုက်တာတဲ့အဲ့ဒီလိုမျိုးမျိုးနဲ့မှသွားပြီးတော့လူဖြစ်ရတာဘလို့ဟာဒီနဲ့ဆိုတော့တန်တလာကလေးဝါတဲ့ဒီဘဝမှာအဆင်မပြေလို့ခွက်ဆွဲပြီးတော့တောင်းတနေတဲ့အမျိုးကြီးသွားပြီးတော့ဖြစ်ရတယ်ဝေနာကုလဆိုတာနှင်းရီဓမ္မရှေးခေတ်ကတော့ဘုရားရှင်လက်ထက်ကတော့ဒီပုဂ္ဂိုလ်တွေကိုညံ့နေလို့ပြောပြီးမယ်လို့ခုခေတ်မှာတော့ဝါးရီပါးရီဝထောင်းနေပါးရီအင်မတန်မှဒီစည်းစိမ်ဥစ္စာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲရှိသွားပြီပေါ့အဲ့တော့ဝေနာကုလရှေးခေတ်ကကတည်းကနှင်းရီဓမ္မမျိုးတန်တလာကလေးဝါဝေနာကုလေးဝါ နေသာသာဟုလေးဝါတဲ့မုတ်ဆိုးတဏ္ဍာမျိုးတဲ့အမြဲတမ်းနဲ့ကြံကြံတမ်းနဲ့သူများသက်သက်မှကိုယ့်ရဲ့ခြင်းတလုံးအဝတ်တည်းဝေးရတဲ့ဘဝဒီလိုမုတ်ဆိုးတဏ္ဍာမျိုးမျိုးနဲ့ဖြစ်တယ်။နောက်ပြီးတော့ပုဂ္ဂုတ္တလေးဝါတဲ့တမ်းလိုက်သွန်တင်ကြုံတမားမျိုးဆိုရှေ့ခေတ်ကနန်းတော်တွေထဲမှာခုခေတ်လိုရေလောင်းအင်္ဂါတွေပါရင်ရှိတော့ဒီလိုပဲပတ်တွေပါရင်နဲ့သွန်တဲ့ခါမှာအဲ့ဒီကျုံတို့ပန်းတွေပါရင်နဲ့ဖုံးပြီးတော့သွားကြည့်ရတဲ့အမျိုးကိုဒါရှေ့ခေတ်ကခုခေတ်မှာတော့ရှိတော့ဒီလိုမျိုးတွေထဲမှာသွားပြီးတော့ဖြစ်ရပြီးတော့ကြံကြံတမ်းတမ်းနဲ့သမင်းတလုံးစားနေရတဲ့ပုံကိုယ်တွေဒီပုံကိုယ်တွေကလည်းပဲမျိုးရိုးအားဖြင့်ကြည့်လို့ရှိရင်အမိုက်တိုက်ထဲမှာကြောက်နေတယ်လို့ဒီလိုပြောရတယ်နောက်ရိုးရင်းအားဖြင့်ပြောဆိုတော့တောဇာဝတိဒုဒ္ဒဒုဗ္ဗံသောဒုဒ္ဒတိကိုတဲ့ရုပ်ကသိပြီးရချိုးတယ်လေဘယ်လောက်ထိချိုးတော့ဆိုတော့ကို့မွေးကြတဲ့မိခင်ကတောင်းမှပြန်ပြီးတော့ကို့သားကိုရုပ်ချိုးလို့သိမကောင်းဖြစ်ရတော့ဘယ်လောက်ချိုးတဲ့ကြောင့်မျိုးဖြစ်ရတယ်စီးတဲ့ဥစ္စာအမျိုးအားဖြင့်ညံ့နေတယ်မှာရုပ်ဆင်းရခြင်းလည်းပုံမှန်ကိုမရှိဘူးတဲ့ကို့မိခင်ကကိုတောင်းမှမတရာတဲ့ကြောင့်မျိုးဖြစ်ရတယ်နောက်ပြီးတော့ဩကောတိမကောတဲ့ဒီအကျဲမောင်းအားဖြင့်လည်းပဲအလုံးဒန်းတူပုံမှန်မဖြစ်ဘဲသူများတဲ့ထူကြပြီးတော့ကူကွာတာတွေဘဝပါတော့တက်တက်လုံးအနာရီရောပါတယ်အမြဲတမ်းခံစားနေရတယ်ပေါ့ကာနောဝါကုနီဝါတဲ့ဒီမျက်လုံးတွေပါရတယ်ပဲကြီးလာမှဖြစ်တာမဟုတ်ဘဲနဲ့မွေးတွေပြိပံတွေအနေနဲ့မမြင်မဲနဲ့ဖြစ်လာတယ်နောက်ပြီးတော့ကုနီလက်တွေပါရတယ်ပဲပုံမှန်မဟုတ်ဘူးကောက်နေခင်သောခြေတွေရတယ်ပဲဖွင့်ပြီးတော့ပက္ခဟတောတဲ့ကိုယ်တိုင်းနဲ့ချုံပြီးတော့မွေးကလေးအနေနဲ့ဖြစ်လာရတယ်အဲ့တော့မျိုးရိုးအားဖြင့်ညံ့တဲ့ခဲမှာသူ့ရဲ့ရုပ်ရုပ်ကြီးကြည့်လို့ရှိရင်လေသူများသိချမ်းသာတဲ့တခုမှမရှိဘူးတဲ့ဒါမျိုးဟာလည်းလိုက်တိုက်တဲ့ရောက်ရောက်ဒီလိုခေါ်ရပါဘူးနောက်ပြီးတော့ဒါရင်မဲလာဆိုသူ့ရဲ့စီးပွားရေးမျိုးရိုးညံ့တာထားတော့တချို့ကမျိုးရိုးညံ့ပြီးတော့ကြီးလာတဲ့အခါမှာစီးပွားရေးပြင်ပြတာတွေရှိတယ်ပေါ့သူကတော့ဟောဆိုတဲ့နာလာဘီအနတ္တပါဏတ္တဇာနတ္တဝဋ္ဌတ္တတဲ့ဒီပိဿုဗံဘွားမှာအမျိုးမျိုးအပြည့်ညံ့ပြီးတော့ရုပ်အစင်းအပြည့်ညံ့ရုံနဲ့မကပဲနဲ့ယခုဘဝမှာအနအစာတော့ဆိုလို့ရှိရင်လည်းနေ့စဉ်မဝရည်တာပဲစားနေရပါဏသူများတွေဘာတွေကောင်းကောင်းမွန်ဖြိုးရည်တွေဘာတွေတောက်နေတယ်သူ့မှာမတောက်ဘူးတဲ့သဘောမျိုးမျိုးဖြစ်နေရတယ်နောက်ပြီးတော့ဈာနဝဋ္ဌအဝတ်ဆိုလို့ရှိရင်လည်းအဆက်ကြောက်လုံးလုံးတော့မနေပြီးတော့လုံလုံရတယ်ဈာနရင်ဆိုလို့ရှိရင်လည်းကိုယ်ပိုင်ဘာမှမရှိဘူးဖက်တော့မှလင်းမြောင်မသိရဘူးပေါ့အေးရနေရာတွေလည်းမိုးမလုံးလေးမလုံးဒီလိုပုံပုံမျိုးဆိုလို့ဒီမြတ်စွာဘုရားကဒါယခုပစ္စုပန်ဘဝကမိုက်တိုက်တဲ့ရောက်နေပြီတဲ့အမိုက်တိုက်တဲ့ရောက်နေတာဆိုတာသူ့အောက်မှာနေကြတဲ့ငရေသားတွေအိသိန်တွေနဲ့ရှင်ရင်တော့တော့လင်းနေတာပေါ့ဒါမျိုးလို့တဲ့ပုံမှန်လူပုဂ္ဂိုလ်တယောက်နဲ့ရှင်လို့ရှင်မျိုးရိုးညံ့တဲ့အပြင်ရုပ်ဥရိယလည်းပဲစိတ်ပြီးတော့ညံ့ရုပ်ပြီးညံ့ပြီးတော့ပစ္စုပန်ဘဝမှာလည်းစာရည်သာဝအောင်စားရဖို့ဒီပုဂ္ဂိုလ်ကမိုင်းမောင်းနေမှာရောက်နေရတယ်လူဖြစ်ပေမဲ့လို့အမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့မိုက်ထဲရောက်နေုံနဲ့ဆိုရင်တော်သေးတယ်အလင်းနဲ့သွားတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကတော်သေးတယ်ဒါပြောလို့ပုဂ္ဂိုလ်တယောက်ကတော့တောကာယနာဒုသရိတံသရတိဝါစာယဒုသရိတံသရတိမနတာဒုသရိတံသရတိဒါမှမဟုတ်သူ့ရဲ့ကိုယ်ခြင်းတရားကိုကြည့်လိုက်လို့ရှိရင်ကာယနာဒုသရိတံသရတိသူခန္ဓာကိုယ်နဲ့လုံနေတယ်သိပြီးတော့ကြောက်ကြောက်ကောင်းလိုက်တာခက်ထန်ကြမ်းတမ်းလိုက်တာတွေးလိုက်လို့ရှိရင်သက်ရဲတယ်ဖြည့်ရဲတယ်ကြိုက်ရဲတယ်ဘာမှစဉ်းစားညံ့မရှိဒီအလုပ်တွေပဲလုပ်နေတယ်အဒိဏာဒါနအပိုင်ရှင်စီတော်မရှိတော်မူကိုလိုချင်လို့ရှိရင်ရအောင်ယူတတ်တယ်သူများတည်းမတရားယူတတ်တယ်သူ့အတူဘလောက်မျိုးမြက်နေတယ်အမျိုးမြက်နေတယ်သူများတည်းမတရားယူတတ်တယ်ဒီပုဂ္ဂိုလ်ကလည်းပဲကာယိနဒုသရိတံသရတိကာမေတုမိတ္တသာရသူတော်ရဲ့သားများတွေကိုနှိကင်လို့နှမလို့သဘောထားပြီးတော့ဝန္တာမှုသိတဲ့နဲ့မတောင့်ကြောက်တတ်ပဲနဲ့တွေးလို့ရှိရင်ချက်လို့ဖြစ်စင်းနေဒီခွင့်ရင်းကိုပဲချောင်းနေတတ်တယ်တဲ့သူ့ရဲ့ကာယကံမြညာကြည့်ရင်လည်းတခုမှသူတော်ကောင်းကြီးနှိမ့်မြို့ကြီးမရှိဘူးတဲ့ဝစီကံရောနှုတ်ထွက်တရားရောနှုတ်ထွက်တရားလည်းပဲမူတာဝါဒဟာသူ့ရဲ့အကျိုးရှိမယ်ဆိုရင်လိမ်မှုရဝမ်းမလေးဘူးပေါ့နောက်ပြည်သူနာဝါစာမိမိပေါ်မှာခင်နေတဲ့ပုဂ္ဂိုလ်သူများပေါ်မှာသွားခင်နေလို့အဲ့ဒါတွေကိုမနာလိုဘူးတို့ဖြစ်ပြီးတော့ကြွယ်ပြအောင်စူးစမ်းပြီးတော့ဆောင်ရွက်တယ်။ပရုဒ္ဓဝါဒသူ့ရဲ့နှုတ်ထွက်တွေနားထောင်လိုက်လို့ရှိရင်မှန်တော့မှန်ပါရဲ့အင်မတန်ကကြောက်လန့်စရာကောင်းတဲ့ပရုဒ္ဓဝါဒတွေပဲထွက်နေတယ်။သ တန်ဖတ်ပလာပါပြောလိုက်လို့ရှိရင်လည်းကျိုးရရှိရာရှိကြောင်းမပြောဘဲနဲ့ကိုမူလျှောက်ပြီးတော့ရေးစင်မရလျှောက်ပြီးတော့ပြောနေတယ်ဒါကြောင့်မို့ကိုမူရလည်းပဲမကောင်းနှုတ်မူရထက်တာတွေလည်းပဲသူအကျိုးရှိမယ်ဆိုရင်အားလုံးကိုလုံရဲတဲ့ပုံကိုပဲပြောရဲတဲ့ပုံကိုပဲနောက်တရားပြင်ရောမနာတာဒုတိယံစရံတိတဲ့တရားပြင်လည်းပဲအဘိဓါရယ်သူတော်ဘာစီးစိမ်လောဘဆိုတာတော့လူတိုင်းရှိတာပါလောဘအခြေခံပြီးတော့မိမိတို့ကောင်းရကောင်းကြောင်းတွေလုပ်လို့လည်းရတာ။ဒါမှမဟုတ်ဒီပုဂ္ဂိုလ်ကတော့မဟုတ်ဘူးတဲ့။ဒိဋ္ဌိကလည်းသူများစီစဉ်မှုကကိုယ်ဟာရအောင်လုပ်ခြင်းနဲ့အတ္တမလောဘဝိတ္တမလောဘသိပြီးတော့ကြီးတယ်။ကိုယ့်ကိုတရားတစ်ခင်ယူခြင်းနဲ့လောဘကမဟုတ်တော့ဘူးတဲ့။သူများစီစဉ်မှုကိုယ့်ဟာဖြစ်အောင်မျိုးစုံနဲ့အာနာမျိုးစုံနဲ့ပြန်ပြီးတော့သိမ့်ပိုက်ခြင်းပဲပေါ့။ဒါကိုဒိဋ္ဌိလို့ခေါ်တယ်။ဟုတ်ပြားပါပါဒေါသလည်းပဲယွယွဒေါသမဟုတ်ဘူးသူများပေါ်မှာတည်ကြည်သွားအောင်သူများကြည့်တည်နေလုံးဝပြည့်စည်သွားအောင်အာသာတက်ကြီးတဲ့ဒေါသယွယွဒေါသတွေမကောင်းနဲ့ဒီဒေါသတွေလည်းပဲမြဲတမ်းဖြစ်နေတယ်။နောက်မိစ္ဆာတည်ကြည်တယ်။အာလူတွေတန်းနေဆိုတာလက်သားတွေလေတဲ့ပုဂ္ဂိုလ်တွေကလူခံပြီးတော့အားတဲ့ပုဂ္ဂိုလ်တွေကသူနေရတာမိဘကျေးဇူးကြီးတယ်ဆိုတာလည်းတကယ်မဟုတ်ပါဘူးသူတို့ရဲ့သေးသားခါချွတ်မှုကိုကြောင်းကြည့်ပြီးတို့လူဖြစ်လာရတာဗာကျင်းမှုဆက်ပြောင်းလို့တလေစတဲ့ပြင်ဒီလိုလောကမှာကောင်းကောင်းကျင့်တဲ့ပုဂ္ဂိုလ်လည်းပဲမရှိဘူးစသဖြင့်မိစ္ဆာယူယူလည်းပဲယူပြီးဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဟာပေလို့ရင်ဘာဖြစ်မလဲဆိုတော့တောကာယေနဒုသရိတံသရိတဝါဝါစာယဒုသရိတံသရိတဝါမနတာဒုသရိတံသရိတဝါကာယတပေတာပရမရဏပါယံဒုက္ခတိနိရယံဥပပိစေတိပေတဲ့ကံမှာပေကျသွားတော့တာပဲတဲ့ဒီလိုပုဂ္ဂိုလ်မျိုးဘာလို့ပေါ်တယ်လဲဆိုတော့ယခုဘဝမှာလည်းပဲမျိုးယူအားဖြင့်သိကြည့်လို့ညံ့ချင်းရုပ်ရည်ဥရာကျတဲ့ကိုယ့်ရဲ့မိခင်ကတောင်းမှပြန်ပြီးတော့ကြည့်ချင်းရှုချင်တဲ့စိတ်မရှိအောင်ညံ့ချင်းစီးတဲ့ဥစ္စာလည်းပဲနေ့စဉ်နေ့စဉ်မစာရည်စာပဲမဝရည်စာပဲစားပြီးတော့မလုံလုံပဲဝတ်နေရတယ်ဒီကြားထဲမှာသူ့ရဲ့ကာယကံဝစီကံမနောကံတွေကသိပြီးတော့ကြမ်းတမ်းပြီဆိုရင်ဒီပုဂ္ဂိုလ်ဟာယခုဘဝပြစ်ဆုံးသွားဘဝမှာလည်းပဲအလိုက်တိုက်တဲ့ရောက်နေပြီးတော့နောက်ဘဝမှာလည်းပဲနေရင်သတိပြန်ပိတ်တယ်ဆိုတဲ့ပေဝသွားမယ်အတွက်အမိုက်မောင်မဲ့ကိုဖြည့်ချူသွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုသတ်မှတ်လို့ရပါပါဒါကြောင့်မင်းတို့ပုံဝင်ရှင်မှာလည်းပဲကြည့်ကြည့်ပေါ့အမိုက်တိုင်းနေပြီးတော့အမိုက်ထဲသွားမဲ့ပုံကိုကြည့်တယ်ကြည့်လို့ရှိရင်ငါဘယ်လိုကူညီနိုင်မလဲဆိုပြီးတော့ဒီလိုအတွေ့အကြုံနဲ့တတိထားတတ်လို့ရှိရင်မင်းတို့နေစဉ်ဘဝကျင့်သုံးတဲ့အချိန်မှာကိုယ်တိုင်လည်းပဲကြောင်းကြီးနေတာဖြစ်ပြီးတော့မင်းတို့ပုံဝင်ရှင်ကိုလည်းစောင့်ရှောက်ပြီးတာဖြစ်သွားမယ်နောက်ဒုတိယပုဂ္ဂိုလ်ကပါလဲဆိုတော့ဇမောဇောတိပရာယနောတဲ့ကိုယ်တိုင်ကတော့မိုက်တိုက်သေးလို့ရောက်နေတယ်။ဒါပေမဲ့လို့တဲ့ဒုတိပရာယနောအမိုက်တိုက်သေးရောက်နေပြီလို့ကြည်လင်တောက်တဲ့တန်ရှင်းတောက်ကြုံတဲ့ဘဝတွေကိုရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်ကတမျိုးတဲ့သူကတော့ဘာလို့လဲဆိုတော့သောသောကယိုယိုရတယ်ညံ့စီစဉ်ဥစ္စာလည်းပဲတစ်နေ့လုံးမှတစ်နေ့စားစရာမရှိဘူးတချို့ကတနေ့လုံးမှတနေ့စားလို့ဖြစ်သေးတယ်ဒီပုဂ္ဂိုလ်ကတော့တနေ့လုံးလို့တနေ့စားလို့မဝရရဖြစ်နေတဲ့တဲ့ပေါ့ယုံကြည်ရတယ်လည်းညံ့နေတယ်ဒါပေမဲ့လို့တဲ့သဝံကျင်သူတော်ကောင်းယခုလိုတရားရည်နာစာပေတွေဖတ်ဒီကောင်းဆောင်ကောင်းတဲ့တွေ့တဲ့အတွက်သူဟာကာယနာသုတိတံသရံတိသူ့ရဲ့မူရားတွေဟာဒုစရိုက်တရားတွေသူများတတ်တဲ့သူများဥစ္စာကိုရှောင်ကျင်တဲ့အချိန်မှာတွေ့လို့ချင်းသူတော်ဘာဘောပါကူညီခြင်းနဲ့ပရဟိတစိတ်တွေသူများချို့ချမ်းသာစေခြင်းနဲ့မေတ္တာတရားတွေသူများဒုက္ခရောက်တဲ့အခါမှာကိုယ်သက်ဆုံးပြီးတော့ကယ်ခြင်းနဲ့ကရုဏာတရားတွေသူ့မှာသိပြီးတော့ပြည့်နေတယ်နဝကျင်လည်းပဲမှန်တာဖြစ်ပြီသူများနာမကံနဲ့စိတ်မချမ်းသာမှဖြစ်မယ်ဆိုရင်တက်နိုင်တယ်များလိုက်ပြီးပြီးနဲ့ကြောင်ကြောင်တက်တယ်စိတ်တရေရလည်းပဲသူတော်ဘာပြည်မတရားမလုပ်ခြင်းလောဘရှိလို့ရှိတယ်မတရားမလုပ်ခြင်းကိုယ့်ကိုယ်တဏ္မာအစီဝတ်နဲ့လောက်ကံပြီးတော့စားတော့သူများပြည်ကိုမတရားမသိမ့်ပိုက်ဘူးမတရားမခိုးဘူးနောက်ပြီးတော့ဒေါသရှိလို့ရှိတယ်။ဒါနဲ့သူများဆုပ်ယုပ်လောက်အောင်သူများသိကြည်ကြည့်အောင်သူများကြည့်နေကြည့်အောင်မရှိဘူး။နောက်ပြီးတော့တဏ္မာတိကြီးကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်မကောင်းကျိုးရတယ်။မိဘကြည့်သူကိုသိတတ်တယ်ဆိုရင်ဒီလိုစိတ်တွေကြည့်နေပြီးဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းတွေနဲ့ပေါင်းသင်းလို့ဘုမို့အင်ဂျောဖြစ်ပြီးကျွန်ဖြစ်ပြီးမိမိတို့ရဲ့စိတ်တည်းတွေရဲ့စိတ်တက်ကောင်းလို့သူတို့ရဲ့ကြည့်ကိုမြင်လို့ဒီလိုစိတ်တက်လေးတွေနဲ့ကာယကံဝစီကံမနောကံကောင်းမှန်ပြီးဆိုရင်ဒီပုဂ္ဂိုလ်ကဖြစ်တယ်ဆိုတော့သောကာယတသီရပရမရဏသုတတိံတကံလောကံဥပပိစေတိတဲ့ဒီကွယ်လွန်သွားတဲ့အခါမှာသူဟာကောင်းတာတွေပဲသိသိတဲ့အတွက်ဗုဒ္ဓဝါဒကနောက်ဘဝရှိသေးတယ်ဆိုကောင်းတဲ့ဘဝရောက်သွားတယ်ဒီလိုပုဂ္ဂိုလ်မျိုးတော့မျိုးရိုးစည်းစိမ်နေ
ရုပ်ဥရိယာသည်မြတ်မြတ်လေးဒီပုဂ္ဂိုလ်ဟာအမိုက်မောင်မရရင်ဒီလိုထွန်းလင်းတောက်တောင်တဲ့ဘဝတွေကိုရှေ့ရှုသွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုသတ်မှတ်လို့ရပါဘူး။ဒါလည်းပဲပြည်သူလောကထဲမှာရှိကြည့်ပေါ့။တချို့မျိုးသားမျိုးသမီးတွေရဲ့အေးကံမကောင်းလို့ပြည်သူဥစ္စာမွဲခြင်းမွဲမယ်။ရုပ်ရည်ဥရိညံ့ညံ့ညံ့မယ်။ဒါပေမဲ့လို့တဲ့စိတ်ထားလေးတွေကသိပြီးတော့ဖြူစင်ပြီးတော့ကောင်းတဲ့ဘဝရောက်သွားကြတယ်တဲ့။သူတော်ကောင်းတွေသူတော်ကောင်းဖြစ်တဲ့မိဘတွေသူတော်ကောင်းဖြစ်တဲ့တရားတွေသူတော်ကောင်းဖြစ်တဲ့လမ်းညွှန်ပေးတဲ့သာဥ္ဇာရံတရားတွေကိုနာယူဖက်ပြီးတော့ဒီလိုဖြစ်သွားတဲ့မျိုးသားမျိုးသမီးတွေကတော့အမိုက်မောင်မဲရနေပြီးတော့အလင်းတရားကိုဖြည့်ဆည်းသွားတဲ့မျိုးသားမျိုးသမီးလို့ဒီလိုခေါ်ရတယ်။ဒါကဒုတိယပုဂ္ဂိုလ်ပေါ့။ဘုန်းကြီးတို့တတိယပုဂ္ဂိုလ်ကဘာလို့ဆိုတော့သတ္တရောမိဘိကဝိပုဂ္ဂလာတန်တောတံဝိဇာမနောလောကတမိကတမိသတ္တရောဓမ္မောဓမ္မပရာယေနောဓမ္မောဇောတိပရာယေနောဇောတိဓမ္မပရာယေနောဇောတိဇောတိပရာယေနောတတိယပုဂ္ဂိုလ်ကဇောတိတဲ့ယခုဘုရားမှာထွန်းလင်းတောက်ပနေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့တဲ့ဘဝခန္ဓာနဲ့ရောက်နေပြီးတော့ဓမ္မပရာယေနောတဲ့မိုက်မောင်တဲ့ဘဝခန္ဓာနဲ့ရှင်တဲ့နေရာကိုရှင်းပြပြီးတော့တွားနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့ဒါကတော့ဗာလဲဆိုတော့တချို့သောမျိုးသောသားမျိုးသောသမီးတွေဒီဘဝမှာမျိုးရိုးပါးချင်းကြည့်လိုက်လဲသိပြီးတော့အထင်တန်းမြင့်တယ်စီစိန်တွေပါးတွေသိပြီးတော့ပေါ်တယ်မင်းရိုးမင်းမျိုးတွေပါးတွေဖြစ်ချင်းလည်းပဲဖြစ်မယ်ပညာတတ်မျိုးမျိုးတွေဖြစ်ချင်းဖြစ်မယ်ဒီစိန်ဥစ္စာသိချမ်းပါတဲ့သူတွေမျိုးမျိုးတွေဖြစ်ချင်းဖြစ်မယ်မျိုးရိုးပါးချင်းသိပြီးတော့စီစိန်ဥစ္စာတွေချမ်းသာကြတယ်နောက်ပြီးတော့ရုပ်ဥပ္ပရိယာသီရောဆိုတော့တောဇာဝတိအပိရူပောတတ္တနိယောပါတာတိကိုပရမာယဝနာပပရဒါယသမနာတောတဲ့ကျိုးစင်းအပြင်လည်းပဲသိပြီးတော့ကြည့်ကြည့်ကြည့်ကြည့်တယ်တချို့ကယုံကျင်းလာပြီးတော့ခန္ဓာကိုယ်ပြည့်ပြည့်မှုမရှိတာကြည့်တယ်ဒီပုဂ္ဂိုလ်ကတော့မဟုတ်ဘူးတဲ့ကျိုးစင်းအပြင်လည်းပဲလှပတယ်ခန္ဓာကိုယ်ပြည့်ပြည့်မှုကလည်းပဲရှိတယ်ပေါ့ကျိုးအပြင်လည်းပဲမြင့်မြတ်ပြီးတော့ယုံဥရိယာပြည့်လည်းပဲသိပြီးတော့တန်လာတယ်စည်းတဲ့ဥစ္စာရှိလို့ရှိရင်လည်းစာရည်တောင်းရည်နေရည်သိပြီးတော့ပြည့်စုံတယ်တဲ့ခြင်းယထာစပြီးတော့အဲ့တော့ဒီပုဂ္ဂိုလ်ဘာလို့ခေါ်လဲဆိုတော့အလင်းထဲမှာရောက်နေတဲ့ပုဂ္ဂိုလ်ထွန်းလင်းတောက်တုံတဲ့ဘဝထဲမှာရောက်နေတဲ့ပုဂ္ဂိုလ်လို့သတ်မှတ်လို့ရပြီတဲ့ရိုးရိုးအားဖြင့်လည်းပဲထက်တန်းကြတယ်ယုံကြည်အားဖြင့်လည်းပဲကြည့်ကြည့်ကြည့်ကြည့်ကြည့်တယ်ပုံမှန်လူရဝင်နေပေါ့နောက်ပြီးတော့စည်းစိမ်ဥစ္စာအားဖြင့်လည်းပဲပုံမှန်နဲ့သူများတောင်မှပြီးနေကန်းနိုင်တဲ့ဘဝရောက်ဒီပုဂ္ဂိုလ်အလင်းထဲမှာရောက်နေတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်လို့ရပါအဲ့တော့ဒီပုဂ္ဂိုလ်ကဘာလို့ဆိုတော့သွားသွားလို့လဲဒီဘဝရလာတဲ့ကံကောင်းကောင်းမွန်မွန်ပြန်ပြီးတော့သုံးမချပဲနဲ့ရလာတဲ့စီစဉ်ဥစ္စာတွေယာရုပုံပင်ကိုကြောင်းပြုပြီးတော့အကုသိုလ်တွေလှုပ်လိုက်တာသူများသက်တွေ့လို့ချင်းသက်ရဲရဲချဲရဲတဲ့သူများဥစ္စာတွေလည်းပဲယာတုအာဏာတွေရှိပြီးတော့မတရားသိမ်းပိုက်ပဲသူများသားစုသမီးစုတွေလည်းပဲမချောင်ကျင်ဘူးမူတာဇာကပြုနာဝါသာခင်ရာစိုင်းပြီးတော့နောက်ဆုံးမှစိတ်သက်ကလည်းပဲကံကံရဲ့အကျိုးကိုမယုံကြည်တဲ့ဆင့်ရောက်ပြီးဆိုရင်ဒီပုဂ္ဂိုလ်ကယခုဘဝမှာလင်းနေပြီမလို့တဲ့အမိုက်မောင်ထဲမှာအပေတကားကြီးတွားနေတဲ့အတွက်အမိုက်မောင်နဲ့ရှင်းရှင်းတွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရတာဒါလည်းပဲဘုန်းကြီးတို့ဒုက္ခလောကမှာအများကြီးရှိတတ်ပါတယ်မိမိတို့ဘဝချင်းမှာလည်းပဲရှိပေါ့အားလုံးအထင်တန်းမြင့်ပြီးတော့ပြည်နေပြီပဲလို့ကာယကံဝစီကံမနောကံကိုမှုနှုတ်မှုသိမှုတွေကမေတ္တာတရားကျင်းမယ်ပြီးတော့လှုပ်ချင်ရလှုပ်ပြောတဲ့အခါမှလည်းပဲပြောချင်ရပြောပြီးတော့သူ့ရဲ့ဆုံးဖြတ်ချက်တွေကလည်းပဲသိပြီးတော့ကြောက်เสียကောင်းပြီးတော့ကံကံရဲ့အကျိုးကိုဖြစ်ပေရရောက်ပြီးတဲ့ဒီပုဂ္ဂိုလ်ဟာအလင်းထဲကနေပြီးတော့အမှောင်ထဲကိုတိုးဝင်သွားနေတဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားကသတ်မှတ်တယ်ပေါ့ဒါကတတိယမြောက်ပုဂ္ဂိုလ်သောသုဒ္ဓမြတ်ပုဂ္ဂိုလ်ကဘာလို့ဆိုတော့ဇောတိဇောတိပရာယေနောတဲ့ယခုဘုရားမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့ဇောတိပရာယေနောနောက်ဘုရားမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုရယူပိုင်ဆိုင်ပြီးတော့နောက်ဆုံးမဟုတ်ဘူးနေပြီးရသွားနိုင်တဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်မျိုးကိုတော့အလင်းရောက်နေရပြီးတော့အလင်းတက်ရှိတဲ့ပြည်သူတွားနေတဲ့ပုဂ္ဂိုလ်တဲ့ဒါကတော့သို့သောမျိုးရိုးစည်းစိမ်ရုပ်ဝတ်ချင်းအလုံးမှာပြည့်စုံပြီးတော့ဒီဘဝမှာလည်းပဲသိတ္ထတရားလည်းပဲရုံရုံနဲ့လိုက်အောင်လုပ်သူများဘောပူညီတတ်တယ်သူများဒုက္ခရောက်လို့ချင်းကိုဒုက္ခရောက်လို့ငါဘလို့နည်းနဲ့ပြင်ရမလဲဆိုတော့လူမှုရေးရောသာသနာရေးရောအလုံးကိုချင်းချင်းအောင်လုပ်ပြီးတတ်တယ်နောက်ဆုံးအမှန်တရားဖြစ်ပြီးငါပြောလိုက်တဲ့အတွက်သူစိတ်မချမ်းသာဘူးဆိုရင်ကိုပဲနစ်နာခံပြီးတော့သူ့ပုံမှာတိတ်ပြီးတော့ညာတာတတ်တဲ့စိတ်တက်ပိုင်ဆိုင်နေပေါ့အဲ့ဒီလိုစိတ်တက်ရေးရှိပြီးတော့ကိုမူရတွေလည်းပဲတိတ်ပြီးတော့ကောင်းတယ်နှုတ်ပြောတွေလည်းပဲတိတ်ပြီးတော့ရင်ကျေးတယ် ိမ်မွေ့တဲ့အားလုံးတိုင်းပြည်နဲ့လူမျိုးအကျိုးသာသနာရဲ့အကျိုးဘာသာရဲ့အကျိုးလူမျိုးရဲ့အကျိုးကိုအမြဲတမ်းထိုးတက်အောင်လုပ်ပြီးဆိုရင်ဒီပုဂ္ဂိုလ်တွေဟာအလင်းတည်းရနေပြီးတော့အလင်းတည်းရှိတဲ့နေရာကိုသွားတဲ့ပုဂ္ဂိုလ်ဆိုပြီးတော့အားလုံးမြတ်စွာဘုရားကဒီတုတ်တံကိုဖွဲ့ချပြီးတော့ဟောခဲ့တယ်ပေါ့အဲ့တော့နံပါတ်၁ပြန်ပြီးတော့ချုပ်လို့ရှိရင်အမိုက်မောင်နေရနေပြီးတော့အမိုက်မောင်နေကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးနံပါတ်၂အမိုက်မောင်နေရောက်နေပြီလို့အလင်းတဲ့တရားကိုရှေ့ရှုမောင်းနေပြီးတော့သွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးနံပါတ်၃ကိုယ်တိုင်ယခုဘဝမှာတော့အလင်းထဲမှာနေပြီးတော့အမိုက်မောင်နေမှာသွားနေတဲ့တတိယပုဂ္ဂိုလ်ကတစ်မျိုးနံပါတ်၄ကယခုဘဝမှာအလင်းတဲ့ထဲမှာနေပြီးတော့တောက်ပြောင်တဲ့ဘဝခန္ဓာတွေပိုင်ဆိုင်ပြီးတော့တောက်ပြောင်တဲ့ဘဝခန္ဓာပိုင်ဆိုင်တဲ့ဒီပုဂ္ဂိုလ်ကတောက်ပြောင်တဲ့နေရာဌာနကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးဆိုပြီးတော့ဒီပုဂ္ဂိုလ်ကိုလေးမျိုးဒေသမြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့သတ္တရောမေဘိကဝေပုဂ္ဂလာတန်တော်တံဝိဇ္ဇမာနောလောကတမေဘိကဝေမဂ္ဂုနိဗ္ဗာန်လိုလားလူသားလူသမီးတို့လောကတမေဟောဒီကဘာလောကတဲ့အတွင်ကြီး၌သတ္တရောဒီမျိုးဒေသကုန်သောပုဂ္ဂလာပုဂ္ဂိုလ်တို့သည်တန်တော်တံဝိဇ္ဇမာနောထင်ရှားရှိကြပေကုန်၏ဤတိသို့ဘဂဝါသောလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီတရားကိုနားယူပြီးတော့ကိုယ့်ရဲ့ပုံဝင်ခြင်းကိုကိုကိုရောသုံးသပ်ပြီးတော့မိမိတို့ကိုယ်မိမိတို့ယခုကမှအမိုက်မောင်ရောက်တဲ့ပုဂ္ဂိုလ်ဆိုတာတိတ်ပြီးတော့ကြားပါတယ်ရုပ်ဆင်းရဲခြင်းလည်းပဲဒီလောက်ဆိုးရတဲ့ပုဂ္ဂိုလ်မရှိပါဘူး။မျိုးမျိုးနေရာချင်းလည်းပဲခက်လျောက်တစ်ဖြည်းဖြည်းတချို့မျိုးမျိုးတွေကျွန်ချက်တွေပါလေတဲ့ပျောက်ပြေသွားတဲ့ဖြစ်ရောက်သွားပြီပေါ့။ကြီးတဲ့ဥစ္စာချင်းလည်းပဲတနည်းလို့ရင်တနည်းစားလို့တော့ရနေကြတာ။အဲ့တော့ဒီခုကမှမိုက်မောင်နဲ့ရောက်တဲ့ပုဂ္ဂိုလ်ကတော်တော်ရှားပါလိမ့်မယ်။ဒါပေမဲ့လို့မိုက်မောင်နဲ့ရောက်နေခဲ့ရင်လည်းအားငယ်ကြမရှိဘူးတဲ့။သူတော်ဘောင်တရားဒေနာသူတော်ကောင်းကြီးရေးတဲ့စိတ်တည့်ငြိမ်စီတတ်တဲ့သာပေတွေကိုဖတ်နောက်ပြီးတော့ချင်းချင်းဆွေးနွေးပြီးတော့မိမိတို့စိတ်ကိုပြုကျင်လို့ရှိရင်လင်းရောင်တဲ့ကိုသွားနိုင်တယ်ဆိုတာဒါအလုံးမိမိတို့ကျင့်သုံးလို့ရှိရင်အလုံးလည်းပဲလင်းရောင်တဲ့ကိုရှေ့ရှုသွားနိုင်တဲ့ပုံပုံဖြစ်သွားမှာပေါ့ဒီနေရာမှာဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့လက်ထက်ကခုံးဆုံးတရားဆိုတဲ့အမျိုးသမီးတွေကသိပြီးတော့ဂုံယူအားကျတာလည်းပဲကောင်းပါတယ်အမျိုးသမီးလောကမှာသိပြီးတော့စံတင်ထိုက်တယ်ပေါ့နောက်ပြီးတော့ဘုံယူအားကျစရာကောင်းတယ်တစ်ဖက်ကလည်းပဲသူ့ရဲ့ဘဝကြောင့်သုံးသက်ကြည့်လို့ရှိရင်ရှောင်ကျင်စရာတံဝေကကျစရာတွေလည်းပဲပြည့်နှက်နေတယ်ပေါ့အဲ့တော့ဒီခုဆုံးတရားဘယ်ဘဝအနေပြီးတော့ဘယ်ဘဝသွားတယ်လို့မေးလို့ရှိရင်ဒီအမိုက်မောင်နဲ့ရှင်နေတဲ့အမိုက်မောင်နဲ့ရောက်ရောက်ရောက်ပြီးတော့အင်မတန်လင်းတဲ့နိဗ္ဗာန်တက်တဲ့သွားခဲ့တဲ့အမျိုးသမီးပဲပေါ့ယေရှုဆရာကိုယ်တိုင်ကဒီအမျိုးသမီးကိုဘယ်လောက်ကြည့်ကြည့်ခဲ့တယ်ဆိုတော့ဧရတကံပိတ်ကဝေမမသာဝိကာဏဥပါတိကာဏဗဟုတုတာဏယရိယံခုဆုံးတရာတဲ့မဂ္ဂုနိဗ္ဗာန်လိုလားမြတ်လူသမီးတို့တဲ့လူကြောင့်မျိုးသမီးတွေထဲမှာဖြင့်ဗဟုတုတာအရာမှာပိဋကတ်ကျွမ်းကျင်တဲ့အရာမှာခုဆုံးတရာအမျက်ဆုံးနဲ့တဲ့ခုဆုံးတရာတဲ့သာတဲ့ပုဂ္ဂိုလ်မရှိဘူးဆိုပြီးတော့မြတ်စွာဘုရားကတိပိဋကပိဋကတ်သုံးပုံကိုဆောင်ပြီးတော့ဧရတကွယ်ဗဟုတုတာနေရာမှာဧရတရသွားတယ်ပေါ့ယဟန်ဒီရဲ့အရှင်တော်ဘုန်းကြီးတို့ရှင်အာနန္ဒာဒီပွဲတို့ကိုကြားခဲ့တယ်ပေါ့လူကြောင့်မျိုးသမီးတွေထဲမှာခုံးဆုပ်တရာသိပ်ပြီးတော့ဒီမျိုးသမီးလောကထဲမှာစံပြဖြစ်သွားတယ်ပေါ့ဘလောက်ဒီစံပြဖြစ်တုံးဆိုတော့မိုက်တိုက်နဲ့ရှင်နေတဲ့မိုက်မိုက်နေတဲ့ဘဝခန္ဓာတွေကနေပြီးတော့အလင်းကြီးရောက်ရှေ့ရှုသွားတဲ့နေရာမှာသိပ်ပြီးတော့ကြီးညိုစရာအားကျစရာကောင်းတယ်လို့ပဲတစ်ချက်ကကျင်သူ့ဘဝတွေကြောင့်ပြန်ကြည့်လို့ရှိရင်လည်းတန်ဝေကရှိစရာသင်္ကန်းစာကြီးတွေကပြည့်နေတယ်ပေါ့ဒါကြောင့်မသူ့အကြောင်းကိုဘုန်းကြီးနည်းနည်းလေးပြောပြပါပါခုံးဆုံးတရာဆိုတာသူ့ရဲ့နာမည်ရင်းကဥတ္တရာပါပဲဥတ္တရာဘာဖြစ်လို့ခုံးဆုံးတရာလို့ခေါ်လို့ဆိုတော့ပါဠိလိုခုံးစာကခါကုန်းနေပေါ့သူ့ကိုကြည့်လိုက်လို့ရှိရင်အမြဲတမ်းခါကြီးကကုန်းပြီးတော့ရုပ်ဥဒိယတိတ်ပြီးတော့ထိုးတယ်ပေါ့ရုပ်ထိုးတဲ့မျိုးသားတွေမှာပါတယ်ပေါ့နောက်ပြီးတော့မျိုးရိုးကိုကြည့်လိုက်လို့ရှိရင်လည်းပဲသူကဘယ်လိုလုပ်ဆိုတော့ကောတံတီတီမှာတထေကြီးဂောတကာဆိုတဲ့ရှိတယ်မြတ်စွာဘုရားရဲ့ကျောင်းတော်ပေါ့အဲ့ဂောတကာရဲ့အိမ်မှာဂျွန်မတယောက်ရှိတယ်အဲ့ဒီဂျွန်မနေပြီးတော့သူတို့ခေတ်ကဘုန်းကြီးတို့အမေရိကန်သမ္မတလင်ကွန်းတို့လက်ထက်ထိတဲ့ဂျွန်ဆက်တွေရှိခဲ့တာအဲ့ဒီခေတ်ကလည်းပဲဘုရားရှင်လက်ထက်ကလည်းဂျွန်ဆက်တွေပြီးတော့အဲ့ဒီဂောတကာတထေရဲ့အိမ်မှာဂျွန်မတယောက်ရှိတယ်အဲ့ဒီဂျွန်မနေပြီးတော့ငွေလိုက်တာဆိုတော့ခုံးဆုံးတရာရဲ့ဘဝကိုကြည့်ရိုးရိုးအားဖြင့်လည်းတိတ်အညံ့ဆုံးဖြစ်တဲ့ကျွန်မျိုးတွေမှာသွားပြီးတော့ဖြစ်ရကြရတယ်ပေါ့ရုပ်ဥဒိကြည့်လိုက်လို့ရှိရင်လည်းပဲခါကြီးကကုန်းပြီးတော့တခါကြီးရဲ့နောက်ထပ်လက်ကြည့်တဲ့နေရာမရှိတော့ရုပ်ပြမတန်ဆိုးတယ်ပေါ့ နောက်သူကဘာလုပ်နေရလဲဆိုတော့ရှင်ဘုရင်ရဲ့မောင်မတွေဒီမှာတွားပြီးတော့အလုပ်လုပ်ကျွန်းလုံလုပ်ရတယ်လို့ဆိုကြပါတော့အဲ့ဒီခေတ်ကပြောရအဲ့တော့ဒီမျိုးသမီးကဘုန်းကြီးတို့ကြည့်လိုက်လို့ရှိရင်တစ်ဖက်ကကြည့်လို့ရှိရင်လည်းပဲအေးတရက်ရတယ်ပေါ့ဘာအေးတရက်ဆိုဗုဒ္ဓရာပိဋကတ်သုံးပုံဆောင်တဲ့နေရာမှာလူတွေလည်းမှာတော့ဒီခုံးဆုံးကတိတ်ပြီးတော့ပိဋကတ်သုံးပုံတက်ကျွန်းခဲ့တယ်ပေါ့တက်ကျွန်းလို့နေမကားဘဲနဲ့သူကတရားဟောလည်းပဲသိပ်ပြီးတော့ကောင်းတယ်သူဟောလိုက်တဲ့အတွက်တမောဒီမှုရှိတဲ့မိဖုရား900သောတာပရိယဖြစ်သွားကြတယ်အဲ့တော့သူရဲ့ဇာတ်ကြောင့်ကိုပြန်ကြည့်လို့ရှိရင်ဘုန်းကြီးတို့ကောတန်တီမှာတထေကြီး3ယောက်ရှိတယ်ပေါ့တထေကြီး3ယောက်ကဘယ်လိုလဲဆိုတော့ဘောတကတထေကိုကုတတထေပါဝါရိကတထေဆိုပြီးတော့တထေကြီး3ယောက်ကမြတ်စွာဘုရားကောတန်တီကိုကြွလာတဲ့အခါမှာမြတ်စွာဘုရားကိုကြောင်းတယ်တယောက်တစ်ယောက်တောင်းဆောက်ပြီးတူတန်းကြတယ်ကြောင်းတကိုင်းဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားကိုပြုစုရင်လည်းအချိန်တစ်လလောက်မြတ်စွာဘုရားကိုမှုရှိတဲ့တန်ဃာတော်ရှင်မြတ်တိယခုလိုပဲဆုံးကတ်တာတစ်လလောက်ကြောင်းကတ်ပြီးတယ်ကသူတို့ကဘယ်လိုသိခုကလေးဆိုတော့ပေါ်မြတ်စွာဘုရားဆိုတာလူသားတိုင်းနဲ့ဆက်ဆံကြတာလူသားတိုင်းလူသားတိုင်းရဲ့မြတ်စွာဘုရားကိုပူဇင်ကြတယ်ဆုံးကတ်ကြတယ်အဲ့တော့ငါတို့လည်းတစ်လလောက်ကတ်ပြီးငါတို့လည်းတော်တဲ့မြည်ဆိုပြီးတော့မြို့သူလူသားတွေကလက်ကျပေးလိုက်တယ်ပေါ့အလဲကျပေးလိုက်တဲ့အခါမှာအဲ့တော့ဘယ်သူကဒီနေ့မှဆုံးကတ်တော့ဆိုတော့အဲ့ဒီကိုယ်တန်တီမျိုးမှာသူမနာဆိုတဲ့ပန်းတေတယောက်ကမြတ်စွာဘုရားမြည်တဲ့ဆုံးကတ်တယ်ပေါ့တန်ဃာတော်ရှင်မြတ်ဒီဆုံးကတ်တော်ဒီခုံးဆုံးတရာဆိုတာလည်းပဲတာမဒီကိုယ်တန်တီမျိုးမှာအုပ်ချုပ်တာကဥဒေနာမင်းဥဒေနာမင်းရဲ့မိဖုရားတယောက်ဖြစ်တဲ့တာမဝရီမိဖုရားဆိုတဲ့ရှိတယ်ပေါ့မေတ္တာရှင်မပေါ့မေတ္တာရာဤတည်းရတဲ့မျိုးသူမိဖုရားကြီးပေါ့အဲ့တော့တာမဝရီဓမ္မအဲ့ဒီခုံးဆုံးတရာကခါးကားနေရတယ်ပေါ့ဘလို့လောရောဆိုတော့တာမဝရီမိဖုရားအတွက်နေ့စဉ်နေ့စဉ်ဒီသုမနာပန်းတဲ့ဖြစ်သွားပြီးတော့ပန်းရှိချက်ဖို့ရှိချက်ဖို့သွားပြီးတော့နေ့စဉ်ဝယ်ရတယ်ပေါ့အတနေ့တော့အဲ့ဒီခုံးဆုံးတရာကသုမနာပန်းတဲ့ရဲ့အိမ်ကိုရောက်သွားတဲ့အခါမှာခရိုင်ခါလို့သူ့ကိုဂယုမလိုက်ပဲနဲ့ဝေယဝိသတွေလုံးချက်ပြုတ်နေတာတွေ့တော့သုမနာပန်းတဲ့ကလည်းသူ့ကိုပြောတယ်ခုံးဆုံးတရာတဲ့ဒီနေ့တော့တင့်ကိုငါတို့အစ်ခံမှုလည်းပဲချိန်မရှိဘူးတင့်အတွက်လည်းပဲလုံးမပေးနိုင်သေးဘူးငါတို့မြတ်စွာဘုရားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်ပါတဲ့အဲ့တော့သင်လည်းပဲဝေယဝိသပူပြီးတော့လုပ်ပါကုသိုလ်ရပါပြီးတော့တရားလည်းပဲနာယူပါပြီးတဲ့အခါမှာပူတဲ့ပန်းတွေကိုသင်အတွက်ပေးပါမယ်ဆိုပြီးတော့သုမနာပန်းတွေကအဲ့ဒီအိမ်မှာပန်းလာလာယူနေတဲ့ခါကုန်းနေတဲ့ဥဒရာဆိုတဲ့ဒီခုံးဆုံးဒရာကိုဖိတ်ခေါ်လိုက်တယ်ပေါ့ဖိတ်ခေါ်တော့ခုံးဆုံးဒရာလည်းပဲဗရာတရားရှိကကောင်းမှုရှိတော့စိတ်ဝင်စားပြီးတော့ဝေယဝိသတွေဝိုင်းပြီးလုပ်တယ်ပေါ့ဝိုင်းပြီးလို့ပြီးတော့အာလုံးဆုံးကပ်ပြီးတဲ့ကောင်မှာမြတ်စွာဘုရားကတရားဟောလိုက်တဲ့ကောင်မှာအဲ့ဒီခုံးဆုံးတရားအဲ့ဒီနေရာမှာပဲတောတာပန်ဆိုတာဒီအရိယာတာဝိကမှာဒီအရိယာပုဂ္ဂိုလ်၄မျိုး၈မျိုးတည်းရတယ်ပြီးတော့တောတာပန်မျိုးသားဖြစ်သွားတယ်ပေါ့ဖလက်ထန်နဲ့ပြောရင်တော့၄မျိုးတည်းကအောက်ဆုံးဖြစ်တဲ့တောတာပန်ဖြစ်သွားတယ်ဖြစ်တော့တရားနာပြန်လာတဲ့ကောင်မှာပန်းနေဝယ်လာတဲ့ကောင်မှာသာမဏေသာမဝရီမိဘကိုသွားပြီးတော့ပန်းဆက်တာတဲ့ကောင်မှာသာမဏေဒီသာမဝရီမိဘကြီးပြီးတော့သူ့ကိုမေးတယ်ရှင်မခုတ်ဆုံးကြတာတဲ့ခရိုင်ခါနေမှာတော့ပန်းနေရနေဒီနေ့ညားနေပါလားတဲ့နှစ်ချဘာကြည့်လို့ညားဒီပန်းနေအများကြီးယူခဲ့ရတာတော့တကယ်လို့ရှင်ဘုရားများပန်းဖို့နှစ်ချပေးလိုက်တာလားဆိုတော့မဟုတ်ပါဘူးတဲ့ခရိုင်ခါမှာဆိုလို့ချင်းကျမချစ်ချက်ဖို့လို့မဝယ်ပါဘူးတဲ့လေးချက်ကိုကိုယ့်အတွက်ပို့ပြီးတော့လေးချက်ကိုပဲဝယ်ခဲ့ပါတယ်ဒီနေ့တော့ချစ်ချက်ဖို့လို့ဝယ်လာလို့ပန်းနေများနေတာပါဘာဖြစ်လို့လဲနေတဲ့အခါမှာဘုရားရှင်ရဲ့တရားတော်ကိုနာယူပြီးတော့တရားတော်တွေကိုနာယူကြည့်တဲ့အခါမှာတောတာဖြစ်သွားတယ်ပေါ့အဲ့ဒီလိုတရားကြီးရခဲ့တဲ့အတွက်သူဟာဒီလိုချစ်ချက်ဖို့လို့ဝယ်ခဲ့ရတာပါလို့အမှန်တိုင်းပဲပြောခဲ့တယ်ပြောတဲ့အခါမှာဘုရားတို့ဒီနေရာမှာတောတာရဲ့ဆွမ်းအင်ဟာဘလောက်ထူးခြားချက်ရှိတယ်ဆိုလို့၄မျိုးလေးသာထူးတယ်ပေါ့နံပါတ်၁ဘုရားကိုကြည်ညိုတဲ့အခါမှာလည်းပဲအာလုံးအာဒီဖရာတော့တကူကြီးလို့ဒီဖရာတော့ဘာလို့ဒီလိုစိတ်တက်မရှိဘဲနဲ့မြတ်စွာဘုရားရဲ့ကိုယ်နေကိုဒေဒီနဲ့ကဘာတသိမ့်ပတ်လို့သူများကျိုးတရားဟောဖို့အတွက်သူများရဲ့အသိဉာဏ်ရဖို့အတွက်ပါရမီတွေဖြည့်လာတယ်ဆိုပြီးတော့မြတ်စွာဘုရားရဲ့ကိုယ်တော်တွေကိုအာယုံပြုပြီးတော့မြတ်စွာဘုရားကိုနှစ်နှစ်ကာကကြည်ညိုတယ်တာတော်တော်ရဲ့လက္ခဏာပါပဲ။ကြောင်းမြန်မြန်လိုက်တော့မြတ်စွာဘုရားကိုနှစ်နှစ်ကာကမကြည်ညိုဘဲနဲ့ဟိုလိုလိုဒီလိုလိုဒါမျိုးတွေဖြစ်နေတယ်တာတော်တော်ရဲ့လက္ခဏာပြည့်ရွှဲနေလေတဲ့။ခုခုံးဆုံးတရားတော့မြတ်စွာဘုရားပေါ်မှာသိပြီတော့လေးလေးနဲ့ကြည်ညိုသွားတယ်။တရားရည်ပေါ်ရင်ပေါ်မှာလည်းပဲတရားပေါ်မှာလည်းပဲသိပြီတော့ယုံကြည်လေးမြတ်။ဒီတရားတော်ကဒီလိုရှင်းလို့ရှိရင်ဒီလိုအကျိုးပေးတယ်ဆိုပြီးတော့သိပြီတော့ယုံကြည်သွားတယ်။ တန်ဃာတော်ရှင်မြတ်ဒီပေါ်မှာလည်းပဲအရိယာတန်ဃာတော်ရှင်မြတ်ဒီအထူးသဖြင့်ဒီတန်ဃာတော်ရှင်မြတ်ဒီရဲ့ရှင်းကုန်တွေကိုအာယုံကျူးပြီးတော့နာမည်ကြီးတဲ့နေရာမလိုက်တဲ့နဲ့တကယ်လို့ပဲတန်ဃာရဲ့ကုန်တော်ကိုနိမ့်နိမ့်ကပ်ကပ်ကြီးညိုတယ်နောက်ဆုံးငါးပါးသီလကိုအသက်ပေခြင်းပေပြီးဒါတော့မှမကျိုးတော့တောင်းလျှောက်နိုင်တဲ့စွမ်းရည်ရှိတယ်အဲ့လိုဖရာတရားတန်ခါဒီယတနာသုံးပါးကိုနှစ်နှစ်ကကကြီးညိုတယ်ငါးပါးသီလကိုအသက်တည်ခြင်းပေပြီးတောင့်ထိန်နိုင်တယ်ဆိုတာသောတာပန်ရဲ့စွန့်အင်းလေးရဲ့လို့ခေါ်ပါတယ်ခုလည်းကိုလိုတရာသောတာပန်ဖြစ်သွားပြီဆိုတော့ဒီအမှန်တိုင်းပဲပြောလိုက်တယ်သူ့ကိုသက်ရှင်တက်ပေပြီနောက်ပြီးတော့ဒီပစ္စည်းတွေကိုလည်းပဲသူများမပေးတဲ့ဟာကိုဘယ်တော့မှမကိုယ်ယူတော့ဘူးလေသိတဲ့တတိကြီးသိပြီးတော့ဓမ္မအစွန့်ကြောင့်ရှိလာတယ်ပေါ့အဲ့တော့ရှိလာတော့ကာမရိယာလည်းပဲသိပြီးတော့တော်တာပဲအဲ့တော့ဝေဒီကိုရမလားဆိုပြီးတော့ဒေါသမဖြစ်တဲ့ဘယ်လိုပြောလဲဆိုရှင်မတဲ့အရှင်မပြီးခဲ့တဲ့တရားကိုရှင်မတို့ကဟောပြမနိုင်ဘူးလားဆိုအဲ့ဒီလိုရှင်မကိုရေချိုးပြေးဆိုပြီးတော့ခုတ်ထုတ်တာပြောတော့တရားလိုလာတဲ့ပုဂ္ဂိုလ်ဆိုတော့တရားကိုသိရင်တော့ရှင်မဖြစ်ပြီပေါ့သူကနတ်သားဝင်နေရေချိုးပြီးတော့ညံ့ညက်တဲ့နေရာမှာထိုင်ထိုင်နေအဲ့ဒီနေရာမှာဝိသေတိဝါရီလည်းပြီးတော့ခုတ်ထုတ်တာလည်းပဲဟန်ပါပါနဲ့ဒီရက်တောင်တောင်ကင်နေပြီးတော့တရားဟောတော့တာသူမြတ်စွာဘုရားကြီးကနာကြားတဲ့အချိန်ပြန်ပြီးတော့ခေါ်လိုက်တဲ့အခါသာမဝရီအမှုရှိတဲ့မြေပြား900ပဲ။အဲ့ဒီခုတ်ဆုံးတရားရှင်မကနေပြီးတော့ခေါ်လိုက်တဲ့အခါတရားပြပြီးတော့တောတာဝတိဖြစ်သွားတယ်တဲ့။အဲ့တော့သာမဝရီအမှုရှိတဲ့မြေပြားကြီးကကြောက်တယ်ရှင်မတဲ့။အရှင်မရဲ့တရားတွေသိပြီးတော့မြင့်မြတ်ပါတယ်။ကျမတို့ကမိဖုရားဖြစ်နေတဲ့အတွက်မလွတ်လပ်တဲ့အတွက်မြတ်စွာဘုရားကြီးသွားပြီးတော့တရားမနာယူနိုင်ပါဘူးအဲ့တော့ကျမသွားပြီးတော့နာယူပါဒီယုံညံ့တဲ့အလုပ်ကိုလည်းပဲမလုပ်ပါနဲ့တော့တဲ့ကျမတို့ရဲ့မိခင်နေရာဖရာသမားနေရာနေပြီးတော့ဖရာကြီးသွားပြီးတော့တရားနာပြီးတော့ကျွန်တို့ကိုပြန်ဟောပါဆိုပြီးတော့အဲ့ဒီလိုတိုက်တွန်းတဲ့အတွက်ခုတ်ဆုတ်တာအဲ့ဒီနေရာသာပြီးကျွန်ဘဝအနေနဲ့လွတ်မြောက်ပြီးတော့မြတ်စွာဘုရားကသွားတရားနာတာမောကြီးကိုပြန်ဟောနေအဲ့ဒီလိုခုတ်ဆုတ်တာကနေပြီးတော့တရားနာပြီးတော့ပြန်ဟောတဲ့တုတ်တန်ကြီးကိုဘုန်းကြီးတို့သံဃာယနာတင်တဲ့အခါမှာပိဋကတ်သုံးပုံမှာဣတိယောပါဠိတော်ဆိုပြီးသီးတန်သံဃာယနာတင်ခဲ့ရပါတယ်သမိုင်းမှာသိပြီးတော့ထူချတဲ့မျိုးသမီးဖြစ်သွားတယ်ပိဋကတ်သုံးပုံကိုလည်းပဲအားလုံးတရားနာရင်နာရင်လည်းတက်ကျွတ်သွားတယ်ဒါကြောင့်မြတ်စွာဘုရားကပိဋကတ်သုံးပုံဘုဒ္ဓရှိတဲ့နေရာမှာတော့ဟောဒီခုဆုံးတရားလောက်တော်တဲ့ပုဂ္ဂိုလ်မျိုးသမီးငါဘုရားရဲ့သာသနာတော်မှာမရှိတော့ဘူးဆိုပြီးတော့အေးတက်ပေးခဲ့တဲ့ပုံအဲ့တော့သောတာပန်လည်းပဲဖြစ်တယ်ပိဋကတ်သုံးပုံကိုဆောင်ပြီးတော့မြတ်စွာဘုရားကလေးမျက်ထားပြီးတော့ချီးကျူးရတဲ့ပုဂ္ဂိုလ်ဒါပေမဲ့လို့တဲ့သူ့ရဲ့ဘဝစကြောင်းကြောင့်သူတော်ဘာရဲ့ရှင်ဖြစ်ပြီးတော့ခါကုံးကြီးနဲ့တက်တလုံးနေသွားရရှာတယ်ပေါ့အဲ့တော့ခါကုံးနဲ့လည်းပဲနေရတယ်သူများရဲ့ရှင်လည်းပဲဖြစ်တယ်ဆိုတော့အမိုက်တိုက်တဲ့ကြောင့်သို့တော်တဲ့စိတ်ကောင်းလုံးကောင်းနဲ့ဖြူပူးခဲ့တဲ့အခါကျတော့သူတော်ကောင်းနဲ့တွေ့တဲ့အခါကျတော့တရားညာပြီးတော့အရိယာဖြစ်ဖြစ်နောက်ဆုံးမှာသာသနာ့တမိုင်းမှာတင်ပြီးတော့ဣတိယောပါဠိတော်ကြီးကိုတန်ဃာယနာတွေဒိက္ခူတွေကနေပြီးတော့ခေါ်ဆိုကြတာပြန်ပြီးတော့သင်ယူနောက်ပြီးတော့ဉာဏ်နဲ့လည်းပဲတစ်ဆင့်တစ်ဆင့်သင်ယူရင်းနဲ့တန်ဃာယနာမှာဣတိယောပါဠိတော်ဆိုပြီးတော့ထင်ရှားခဲ့အဲ့တော့ဉာဏ်ကြီးကသူ့အကြောင်းသိပြီးသိဝင်သားကြတာ။ဘာဖြစ်လို့ဉာဏ်ခါကုန်ကြီးဖြစ်နေရတာလဲ။ရုပ်အင်မတန်ဆိုးပြီးတော့။ဘာဖြစ်လို့ခါကုန်ဖြစ်ရတဲ့အချိန်သူတပားရဲ့အချိန်ကကျွန်နေဖြစ်ရတာလေ။သူသိဝင်သားတော့မြတ်စွာဘုရားကြောက်တော့မြတ်စွာဘုရားကသူ့ရဲ့အချိန်ကြောင့်ကိုခါကုန်ရဲ့အကြောင်းကိုလည်းပြန်ပြီးတော့ဟောတယ်ပေါ့။နောက်ပိဋကတ်သုံးပုဒ်ထောင်နိုင်ခြင်းရဲ့အကြောင်းကိုလည်းဟောတယ်။တရားဓိယခြင်းရဲ့အကြောင်းကိုလည်းပြန်ဟောတယ်ပေါ့။အဲ့တော့ထူးခြားချက်ကဘာလဲဆိုတော့ဒီသူဘာဖြစ်လို့သူတစ်ပါးရဲ့အခြေခံကျွန်မဘဝဖြစ်ရလာလဲဆိုတော့ခေါင်းကြီးတို့ကတ္တပဘုရားရှင်တက်တဲ့တုန်းကဒီခုတ်ထုတ်တာတထေသမီးတယောက်ဖြစ်ခဲ့တယ်ပေါ့တထေသမီးဖြစ်တဲ့အချိန်မှာခေါင်းကြီးတို့ဒီဘိက္ခုနီမတွေလည်းညနေတဲ့အချိန်ကမှသူတို့ရဲ့သွန်ကုန်းတကာဖြစ်တဲ့အမျိုးသမီးတွေကခဏတစ်ချို့သွားပြီးတော့တရားစကားလေးဒီဟောခြင်းလို့သွားကြတဲ့အခါမှာအဲ့ဒီတထေသမီးရဲ့တနေ့တော့ညနေပိုင်းအချိန်လေးမှာအလှပြနေတဲ့အချိန်မှာသွားပြီးတော့တွေ့နေရပေါ့မှန်ကြည့်ပြီးတော့လာပြန်နေတော့ဘိက္ခုနီမလည်းပဲရောက်လာတော့သူကလည်းပဲလာပြန်လို့မကြည့်သေးတော့ဘလို့ပြောလိုက်တယ်ဆိုတော့အရှင်မကြီးတဲ့ချက်ခိုးပါရဲ့တဲ့ကျမလာပြန်လို့မကြည့်သေးဘူးတဲ့အဲ့ဒီနန်းလေးမှာထားတဲ့ဒီအလှပြင်းတဲ့တန်စာရီထည့်ထားတဲ့တိတ္တဘူးလေးကျမစီယူပေးပါဆိုပြီးတော့လှမ်းပြီးတော့ရဟန္တာခြေကြီးမှာဘိက္ခုနီမယူသွားပြီးတော့ခိုင်းလိုက်တယ်ပေါ့ခိုင်းလိုက်တဲ့အခါမှာမှတ်တဲ့ခင်လို့ခိုင်းတာပါပဲဒါနဲ့ခိုင်းတဲ့ကိစ္စကိုရေးပြတာကိုလာပြန်တဲ့ကိစ္စဖြစ်နေတော့ဒေခုနေမှာစဉ်းစားတယ်။ဩတဲ့သူကငါသီလတမာတိပညာဉာဏ်နာဖြစ်တာလည်းမသိချောင်။တကယ်လို့ငါယူမသိဘူးဆိုလို့ရှိရင်လည်းပဲဒါလောက်ခင်နေတာတော့မှဒါလေးတော့မှကြီးပြစ်လိုက်တာဆိုပြီးတော့ပြမားလို့ရှိရင်လည်းပဲမတန်တန်ကြီးငရဲကြရရတယ်တဲ့။ အဲ့တော့ငရဲရှာတဲ့စာရင်သူခိုင်းတာငါလုတ်ပြခြင်းအဖြစ်သူဟာကိုယ့်ရဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ကိုယင်းကိုယ်တာတတ်တဲ့ကိစ္စမှာခိုင်းတဲ့အတွက်ဘဝတိုင်းဘဝတိုင်းတော့မျိုးဝါးချင်းတော့နှိမ့်ကြပြီးတော့ကျွန်ဘဝရောက်ရှာတော့မှာပဲငရဲရှာတာနဲ့ဆိုင်တော့ဒါကတော်သေးတယ်ဆိုပြီးတော့ဘိက္ခုနီမလည်းဘာမှမပြောဘဲနဲ့သာသီသူ့ရဲ့လက်ပြင်းတဲ့ပစ္စည်းတွေထည့်တာတိတ္တပီးကိုယူပေးခဲ့တယ်ပေါ့အဲ့ဒီကံကြောင့်ပါဖြစ်တယ်ဆိုတော့ဘဝ900ကျော်ဖြစ်တိုင်းဖြစ်တိုင်းကျုံမပဲဖြစ်ရတယ်ဒါလည်းပဲခွန်ကြီးတို့သင်္ကန်းစာကျူစီရပေါ့တန်ဝေကရကြရပါအိမရမပိဋကတ်သုံးခုဆောင်းပြီးတော့အရိယာဖြစ်ပြီးတော့ဓမ္မဂတိကတရားသိအဟောကောင်းတဲ့မြေသမီးဟာကျုံလာဖြစ်ရတာအဲ့တော့အမတ်တမတ်လေးကိုယ့်ရဲ့သီလသိက္ခာသမာဓိသိက္ခာပညာသိက္ခာကြီးကျယ်တဲ့ပုဂ္ဂိုလ်ကိုကိုယ်ရင်းကိုယ်တိုင်ကိစ္စအလတ်ပြင်းတဲ့ကိစ္စမှာသွားပြီးတော့ခိုင်းနေဝေဒီကံအပြင်သွားပြီးတော့ပြင်းမှားမိတဲ့အတွက်ဒီလိုဖြစ်ရတာဒါကြောင့်မို့ယနေ့တည်းကဓမ္မတွေဆိုပြီးမိမိတို့စဉ်စဉ်စားစားလေးလုပ်တဲ့ပုံနောက်ပြီးတော့ဒါဖြစ်လို့ဒီလိုကျွန်ဖြစ်ပြီးတဲ့အခါမှာခါကုန်းရတာလည်းဆိုတော့သူဘဝတစ်ခုမှာပေါ့ဒီပိဋကဗုဒ္ဓရှင်ကြီးကသူတို့ကမောင်းမမိပြားတွေဖြစ်တော့ပိဋကဗုဒ္ဓရှင်ကြီးရှိပါနေတယ်လာပြီးတော့ဆုံးခံတယ်ပေါ့နန်းတွင်ပေါ့အဲ့ဒီကဗုဒ္ဓတဲ့ဘာကခါကုန်းနေနေအဲ့တော့ဘိက္ခုနီအဲ့ဒီပိဋကဗုဒ္ဓခါကုန်းတာကိုသူကကြည့်ပြီးတော့ဒီနေ့တော့သူတို့တငယ်ချင်းတွေပေါ့ဒီဗျာမောင်းမတွေသူ့မိတဲ့ခါမှာကြိုစရာပြက်စရာဆိုပြီးတော့သူကဘာလုပ်လို့တော့ရွှေခွက်တစ်ခုခွက်လေးတစ်ခုကိုကင်ပြီးတော့ကဗလာချုံတယ်လေးကိုခြုံလိုက်ခြုံပြီးတော့သူကဟာတာလုတ်ကြတယ်ပေါ့ဟာငါတို့နန်းတော်မှာနေ့စဉ်နေ့စဉ်ဆုံးခံလာတဲ့ရှင်မြတ်ကတော့ဟောဒီလိုဟောဒီလိုသွားတာပဲဆိုပြီးတော့ခါလီကုန်းပြီးတော့ကဗလာလေးခြုံပြီးတော့ပိဋကဗုဒ္ဓလမ်းသွားတဲ့ပုံကြီးသူကလုတ်ကြမိတယ်ပေါ့လုတ်တော့အားလုံးရေချင်ရအောင်ဟာတာနေနဲ့လုတ်လိုက်တာဒါပေမဲ့လို့တဲ့အကျိုးဆက်ကဒီဘဝမှာလာပြီးတော့ခါကုန်းပြီးတော့ရုပ်ဆိုးရတဲ့အကျိုးဆက်ပေါ်တယ်ဆိုပြီးမြတ်စွာဘုရားကသင်္ဟံပရိသတ်ကိုပြန်ပြီးတော့ဟောခဲ့တယ်ပေါ့နောက်ဆုံးတရားမြင်ရတဲ့အကြောင်းကတော့ဘာဖြစ်လို့လဲဆိုတော့အဲ့ဒီပိဋကဗုဒ္ဓတွေကယခုလိုတရားဓမ္မတွေလည်းပဲတန်ခါရော်တွေကိုတာတနာလုပ်ကိုတကယ်လုံဆောင်တဲ့နေရာမှာချမ်းသာတည်ကိုကျူးကျူးပြီးတော့ဆွမ်းကွမ်းနဲ့ပြည့်စုံခဲ့တယ်လို့ပဲအဲ့ဒီပိဋကဗုဒ္ဓရှင်မြတ်ရှင်းပါးကိုဆွမ်းကွမ်းနဲ့ရိုးရိုးလေးလေးလေးစားပြုတဲ့အတွက်ဒီဘဝမှာလာပြီးတော့တောတန်တာရိယာဖြစ်ရတယ်တဲ့နောက်ဆုံးပိဋကတော်ကိုဆောင်နေတာကတော့ပိဋကဗုဒ္ဓတွေဆွမ်းခံလို့ပူတဲ့အခါမှာတပိတ်ချေမရှိတဲ့အတွက်သူ့ရဲ့ပြင်ဆွဲလက်ကောက်တစ်ခုကိုချွတ်ပြီးတော့အပြီးပိုင်းတပိတ်ချေသဘောမျိုးနဲ့သူ့ပြည့်လူပညာကြီးတာဆိုမြတ်စွာဘုရားကပြန်ပြီးတော့ဟောခဲ့တယ်ပေါ့အဲ့တော့ဒီနေ့ဆုံးတကားမိသားစုမောင်နှမတစုတွေလည်းပဲမိမိတို့ဒီတုတ်တံကိုနာယူကြည့်တဲ့အခါမှာဒီခုံးဆုံးတရာရဲ့ဘဝဆိုလို့ရှိရင်ဒီဘဝမှာမျိုးယူရလည်းပဲသိပ်ပြီးတော့ညံ့ရုပ်ဆင်းရဲဖြစ်လည်းပဲသိပ်ပြီးတော့ညံ့ဖြစ်နေပြီးတဲ့ဥစ္စာဆိုတာလည်းဘာမှမရှိဘူးဒါပေမဲ့လို့တဲ့စိတ်ကောင်းနှလုံးကောင်းသူတော်ကောင်းတွေနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့ဘဝကလင်းတက်တဲ့ကြောက်တိုးဝင်ပြီးတော့တွားနိုင်တယ်တဲ့ဒါကြောင့်မို့ယခုဘဝမှာအလင်းလေးပဲကြောက်နေယခုဘဝမှာအမှောင်လေးပဲကြောက်နေအဓိကနောက်ဆုံးပတ်နိုင်တာတော့အလင်းလေးရောက်ရောက်ဖြစ်အောင်ကြိုးစားပါဆိုတဲ့ဒီလိုတိုက်တွန်းမှုနဲ့ဘုန်းကြီးကလည်းခုဆုံးတရားရဲ့အကြောင်းကိုသာဟောပြကြဖြစ်ပါတယ်ခုဆုံးတရားရဲ့ဘဝမှာသိပြီးတော့ပိဋကတ်သုံးပုံဆောင်တယ်ဓမ္မဂတိကဖြစ်တယ်သူ့ကိုကြောင်းပြုပြီးတော့ပိဋကတ်သုံးပုံမှာဣတိယောပါဠိတော်ဆိုတာတန်ခိုင်းနာတင်ခဲ့ရတယ်ဒါပေမဲ့လို့ကျွန်ဖြစ်ရတာဒီဘာဖြစ်ရတာဒီအမှတ်တမဲ့ကိုယ့်ရဲ့ပျော်ရွှင်မှုကိုယ့်ရဲ့စိတ်ကလေးကိုလိုလိုက်မှုကြောင့်ဒါမျိုးကြီးဖြစ်ရတယ်ဆိုတာတန်ဝေကယူပြီးတော့ကိုယ့်ရဲ့သီလသိက္ခာဓမ္မသိက္ခာပညာသိက္ခာကြီးလို့ရှိရင်ကိုယ်ရေးကိုယ်တာကိစ္စတွေကိုမခိုင်းမိအောင်ငါတို့စူးစမ်းမယ်ဆိုပြီးတော့ဒီလိုကြောင်းကြောင်းချင်းဟောဒီခုံတုတ်တာဝတ္ထုကမိမိတို့ကိုသင်္ကန်းတာပေးပြီးတော့အလင်းလေးကိုဆွဲခေါ်ရရောက်ပါတယ်။နောက်ပြီးတော့ဒီလိုတန်ခါတော်ရှင်မြတ်ကြီးကိုမိမိတို့သာသနာ့လုပ်ကိုတကယ်လုပ်ပြီးတော့သာသနာ့အတွက်ကြိုးများတဲ့နေရာကိုပြုစုတာမိမိတို့အတွက်မဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်တယ်ဆိုတာလည်းပဲဒီခုံတုတ်တာကသင်္ကန်းတာပေးပါတယ်။နောက်ပြီးတော့အမှတ်တမဲ့ကြိုးကြွချင်းချင်းလို့ပြောလိုက်တဲ့စကားလေးကြောင့်မိမိမှာခါကုန်းကြီးနဲ့တစ်တလုံးဆုံးရှုံးရတယ်လို့မိမိတို့လည်းပဲဒါဒီကိုတောင်းဝေကယူပြီးတော့မိမိတို့ကိုယ်ကိုပြုပြင်ပြီးတော့အလင်းတိုက်ထဲမှာရောက်နိုင်တဲ့ပုံစံဖြစ်အောင်ကြိုးစားနိုင်ကြပါသည်ဒီတရားတော်ကိုလာယူပြီးတော့ကိုယ့်ကိုယ်ကိုကာယကံအချင်းလည်းပဲချူစင်အောင်ဝစီကံအချင်းလည်းပဲချူစင်အောင်မနောကံအချင်းလည်းပဲချင်းချင်းအောင်ကျင့်နိုင်ပြီးတော့အလင်းတိုက်တဲ့ရောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့နောက်ဆုံးမှာအလင်းတကာအလင်းတွေကနိဗ္ဗာန်တက်ကိုမဉ္ဉံပူဉ္ဉံဖြင့်ပါရမီတွေကိုပြုပြီးတော့ကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါသေးကုန်တည်း
ကတကြံကိုယနေ့ပြရီတို့လူပဲတန်ဃာတော်ရှင်မြတ်တေကိုသာသနာအလုပ်လုပ်ဆောင်တဲ့နေရာမှာချမ်းသာစေတဲ့စေတနာတန်တန်နဲ့ပြုစုကြတယ်။ဒီကုသိုလ်ကြောင့်အလင်းတက်ဖြစ်တဲ့နေသံကိုမျက်မှောက်ပြုပြစီလို့အာယုံပြုပြီးလုပ်ကြအားလုံးရေစက်ချကြလို့အားလုံးရေစက်ကမပါလို့လက်အုပ်ချီပြီးတော့လိုက်ဆိုပါ။